Welcome to the Voice of America in Burmese.
VOA America အတန်ရဲ့2023ခုနှစ် April 13ရက်အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကို Washington DC မြို့ရကနေစတင်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ဖမ်းဆင်နိုင်နေဓာတ်ရိုက်ဖမ်းဆင်နားဆင်နိုင်လို့ VOA Facebook ရဲ့ဆိုင်းမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ရဲမော်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။အနာသိမ်းထားတဲ့မြန်မာနိုင်ငံမှာအင်အားအကြီးအမားဆုံးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ UWSA ရဲ့ရည်တည်ချက်သဘောထားကဘယ်လိုရှိပါသလဲ
။အနာသိမ်းပြီးနောက်ပိုင်းပေါ့နော်တပ်ကိုစလဲနဲ့ကျွန်တော်တို့ဒီဝအဖွဲ့တာပထမဆုံးချိန်တွေ့ချင်းပဲဖြစ်တာပေါ့နော်။ဒီခုနှစ်ရက်နေတုန်းကတွေ့ခဲ့ကြတယ်။တွေ့တဲ့နေရာကတော့ဒီနယ်ခြားမှတ်တိုင်းဝကိတ်မှာပေါ့နော်။
ဒီကြောင်းနဲ့အတူအခြားစိတ်ဝင်စားဖွယ်သတင်းပေးပို့ချက်တွေနဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့အင်္ဂါနေ့မနက်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်တဲ့ဒေါခင်မျိုးသက်တို့ကကြေညာမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာဆင်အနာသိမ်းပြီးနောက်ပိုင်းတက်ဖြတ်ခံရသူအနည်းဆုံး900ယောက်ရှိနေကြောင်းစိတ်ချယုံကြည်ရတဲ့အစီအခံချက်တွေမှာဖော်ပြထားတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။အကြမ်းဖက်မှုတွေအားလုံးရပ်ဖို့လဲမြန်မာဆိုင်ရာကုလသမဂ္ဂရုံးကတောင်းဆိုပါတယ
် The UN Human Rights Office says that as of today credible
စိတ်ချယုံကြည်ရတဲ့အစီအခံချက်တွေအရမြန်မာဆင်အနာသိမ်းမှုနောက်ပိုင်းတပ်ဖြတ်ခံရသူအနည်းဆုံး900ဦးရှိနေပြီးဒီထက်ပိုပြီးများနိုင်တယ်လို့ယုံကြည်ရကြောင်းဒဏ်ရာရသူကထောင်ချီရှိပြီးတချို့ကပြင်းပြင်းထန်ထန်ဒဏ်ရာရထားတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujeris ကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံတော်ဆင်အနာသိမ်းမှုကိုစန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းနေတာမှာပြီးခဲ့တဲ့တောက်ကြနေနောက်ပိုင်းဆန္ဒပြသူ93ဦးသေဆုံးရာကြောင်းသတင်းတွေကဖော်ပြထားပြီးဒီထဲကအများစုကဗကိုးမျိုးကဖြစ်ကြပါတယ်ဆန္ဒပြသူတွေကိုလက်နက်ကြီးတွေအသုံးပြုဖြိုခွဲနေတဲ့ဆိုတဲ့သတင်းတွေအပေါ်မှာအထူးပဲစိုးရိမ်နေလို့လဲမြန်မာဆိုင်ရာကုလသမဂ္ဂရုံးကပြောဆိုထားပါတယ်ဖေဖော်ဝါရီလ၁ရက်နေ့ဆင်အနာသိမ်းမှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်နှိမ်နင်းမှုကြောင့်အရက်သားညာချီသေဆုံးခဲ့ရတဲ့အထက်အနည်းဆုံးကလေးငယ်44ဦးပါဝင်တယ်လို့လဲကုလသမဂ္ဂရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်ရှင်။မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီရက်ပိုင်းအကြမ်းဖက်တပ်ဖြတ်မှုသတင်းတွေဟာဆက်ဆုပ်ဖွဲ့ရတုံ့လောက်ဖွဲ့ရဖြစ်ပြီးအကြမ်းဖက်မှုတွေရပ်တန့်သွားရေးအတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေ PRP ဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေရပ်ပြီးပြန်လည်ရင်ကြားစီရေးအတွက်သက်ဆိုင်သူအလုံးဆစ်ဆက်ဆွေးနွေးကြရေးကုလသမဂ္ဂလုံခြုံရေးကောင်စီကရှင်းရှင်းလင်းလင်းတိုက်တွန်းထားပြီးဖြစ်ပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရေးနဲ့အရက်သားအုပ်ချုပ်ရေးကိုပြန်သွားနိုင်အောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးကဘယ်ပေါင်းစုံကတွန်းအားပေးဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရ Stephen Dujeris ကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ
Turning to Myanmar, I can tell you that the Secretary General reiterates his deep concern.
မြန်မာနိုင်ငံပြန်ပြီးငြိမ်းချမ်းတည်ငြိမ်လာစေရေးနိုင်ငံတွေသက်ဆိုင်သူတွေဆောင်ရွက်လာစေဖို့ဒေသရင်းနိုင်ငံတွေကအရေးပါတဲ့အခန့်ကဏ္ဍကနေဆောင်ရွက်နိုင်ပြီးပါဝင်ဆောင်ရွက်ကြဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ် Kristin Sharana Bagna လည်းအရှိတောင်အရှနိုင်ငံတွေကိုရောက်ရှိနေပြီးမြန်မာဆင်အနာသိမ်းမှုအရေးနဲ့ပတ်သက်ပြီးဆွေးနွေးနေပါတယ်။မြန်မာဆင်အနာသိမ်းမှုအရေးကိုတုံ့ပြန်ကင်တွယ်ရေးဒေတာရင်းနိုင်ငံတွေရဲ့သဘောထားပေါ်မှာအခြေခံပြီးထိရောက်တဲ့နိုင်ငံတကာတုံ့ပြန်ဆောင်ရွက်မှုတစ်ခုဖြစ်လာအောင်ဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကစ조사နေတာဖြစ်ပါတယ်။အရှေ့တောင်အရှနိုင်ငံများအသင်းဝင်အာဆီယံနိုင်ငံတွေစီကိုတွားရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကမြန်မာနိုင်ငံကိုလာရောက်ဖို့စ조사နေပေမဲ့စစ်တပ်ကပြည်ဝင်ခွင့်မပေးသေးပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ရှာရနာဘဂနာကတော့မြန်မာနိုင်ငံကိုအတက်နိုင်ဆုံးအမြန်ဆုံးသွားနိုင်ရေးအစဉ်သင့်ရှိနေကြောင်းပြောဆိုထားပါတယ်ရှင်။စစ်တပ်ကဖမ်းထားတဲ့ဒေါအောင်ဆန်းစုကြည်ကိုတနင်္လာနေ့ကဗီဒီယိုကွန်ဖရင့်နဲ့တရားရုံးထုတ်ကြားနာမှုမှာအမှုကိစ္စကလွဲလို့ကျန်တာပြောခွင့်မရတဲ့အကြောင်းသူမရဲ့ရှေ့နေဒေါ်မင်းမင်းစုကပြောပါတယ်။
ဆွေးနွေးလို့မရပါဘူး
ရှင်တရားခွင့်မှာကျွန်တော်တို့အမှုနဲ့ပတ်သက်ပြီးမှာပဲဆွေးနွေးလို့ရတာပါရှင်မြန်မာ2020ရွေးကောက်ပွဲမှာအစိုးရဖွဲ့နိုင်တဲ့အထိအများစုအနိုင်ရခဲ့ပြီးတဲ့နောက်3လကြာမှဖမ်းခံရတဲ့ဒေါက်ဆန်းစုကြည်ကိုစစ်တပ်ကအမှုတစ်ခုပြီးတစ်ခုထတ်တွန်းနေပေမဲ့ရှင့်နေနဲ့တော့ကိုယ်တိုင်တွေ့ဆုံခွင့်မပေးသေးပါဘူးဒေါက်ဆန်းစုကြည်ဘက်ကတော့ရှင့်နေနဲ့ကိုယ်တိုင်တွေ့ဆုံခွင့်ရဖို့တောင်းဆိုနေပါတယ်အခုချိန်ထိဒေါက်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှု6ခုရှိနေပါပြီဖန်ခံရတဲ့ဖေဖော်ဝါရီလတရက်နေ့နောက်ပိုင်းအများပြည်သူမြင်ကွင်းကပျောက်နေတဲ့ဒေါအောင်ဆန်းစုကြည်ကိုတရားရုံးချနာမှုမှာဗီဒီယိုဖန်သားကနေတဆင့်မြင်တွေ့စကားပြောခွင့်ရတဲ့ရှင်နေတွေကတော့ဒေါအောင်ဆန်းစုကြည်ကျမ်းမာပုံရတယ်လို့ပြောပါတယ်ရှင်။အာဏာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုသေးချေဒဏ်ရာရစေတဲ့အထိကြီးအစ်စ်သုံးပြေးလုံခြုံရေးတပ်ဖွဲ့တွေကဆက်လက်ဖြိုခွင်းနေပေမဲ့လည်းနိုင်ငံတော်မှာညီမျိုးစုံနဲ့ဆက်လက်ဆန္ဒပြလှုပ်ရှားနေကြပါတယ
်
စကိုင်းတိုင်းတမူးမှာတနင်္လာနေ့တုန်းကလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့အသက်9နှစ်အရွယ်ကလေးတူတေဆုံးရတယ်လို့မြို့ခံက VOA ကိုပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူ80ကျော်တေဆုံးခဲ့ရတဲ့ပဲခူးမြို့မှာတော့တေဆုံးသူတွေရဲ့ရုပ်အလောင်းကိုငွေကျပ်3000ကျော်ပေးပြီးမိသားစုကရွေးယူကြရတယ်လို့လည်း VOA ကသတင်းရရှိပါတယ်
။တချို့အတိုင်းဝိုင်းနှိစရာရှိတဲ့လူမျိုးဟိုနှိစရာရှိတဲ့လူမျိုးဆိုတာဥပမာကျွန်တော်တို့သူတို့ရဲ့ရက်ကွက်အုပ်ချုပ်ရေးမှုကလက်ရှိစစ်တောင်စီကခံထားတဲ့အုပ်ချုပ်ရေးမှုမျိုးဖြစ်နေတယ်။သူတို့ပါဝင်ကူညီတယ်ဆိုတော့အလားမျိုးကြရင်အစဉ်ကြီးကြီးထုတ်လို့ရပါတာရှိတယ်။ကြံတဲ့လူတွေကြရင်တော့သူတို့တရားဝင်လာရွေးတဲ့လူတိုင်းကိုတသိန်းနှစ်သောင်းလို့ပေါ့ကျွန်တော်အဲ့ဒါစီစီကြကြသိထားပါတယ
်။ပဲခူးမြို့မှာတနင်္လာနေ့ကလည်းဆက်လက်ဆန္ဒပြကြပါတယ်။စစ်တပ်နဲ့ရဲဘက်ကလိုက်လံပစ်ခတ်တာတွေကိုရှောင်ရှားနိုင်ဖို့အတွက်တိထားပြီးဆက်ပြီးဆနပြနေတာလို့လမ်းပေါ်ထွက်ဆနပြသူတွေကပြောကြပါသေ
းတယ်။ဒီနေ့ပကိုးအစီအနေကဆနပြဝယ်စတိုက်ရှိတာကတော့ကျွန်တော်တို့ပျောက်ကြားပုံစံမျိုးအနောက်ဆန်းဘက်မှာ55မိနစ်တနာရီလောက်ထွက်တယ်။ပြီးတော့ပြန်သိမ်းတယ်အဲ့လိုပုံစံလေးတွေတော့ထွက်နေတာရှိပါတယ်။အကြာကြီးတော့ကျွန်တော်တို့လမ်းလျှောက်လို့မရဘူး။ဆန္ဒပြဝဲထိုင်တပိတ်ကျေပြီးကြားလို့မရဘူး။ဘာဖြစ်လို့လဲဆိုတော့တေချာပေါက်ပြစ်ခတ်နေနေမှာဖြစ်တဲ့အတွက်အလဟတ်တေဆုံးမှုတွေဖြစ်မှာဆိုလို့ပါ
။စစ်တပ်ကဝင်ရောက်နေရာယူထားတဲ့ဒဇယ်မျိုးမှာတော့အရင်လိုလမ်းပေါ်ထွက်စူဝေးဆန္ဒပြပွဲတွေမရှိပေမဲ့လည်းကြီးရွာတချို့မှာတော့တင်းနှလာနေကဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။နှစ်ဖက်ကြီးဂရုမာတို့မှာဆန္ဒပြတယ်ဆိုတဲ့သတင်းကြောင့်လုံခြုံရေးတပ်ဖွဲ့တွေတွားရောက်တယ်လို့လည်းဒေသခံတွေကပြောပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့တေးချေတရားရစီတဲ့အထိဖြိုခွင်းမှုတွေကိုအန်တုပြီးနိုင်ငံတော်မှာတော့ပုံစံမျိုးစုံနဲ့ဆက်လက်ဆန္ဒပြနေကြပါတယ်ရှင်။ဆရာနာသိမ်းခံရတဲ့ကာလအတွင်းဒီကနေ့စတင်မဲ့နှစ်တကူတကြံအခါသမယကိုပုံမှန်မကျင့်ပနိုင်ပါဘူး။အနာသိစစ်တပ်အနေနဲ့လည်းနိုင်ငံတော်ဆန့်ကျင်ဆန္ဒပြမှုတွေနဲ့ရင်ဆိုင်နေရသလိုတိုင်းရင်းသားလက်နက်ကင်တွေနဲ့လည်းတိုက်ပွဲဖြစ်နေတာပါ။တဖက်မှာလည်းဆီယနာသိန်းဆန့်ကျင်ဆန္ဒပြသူတွေကအာနာသိန်းဆန့်ကျင်ဆန္ဒပြပွဲတွေအနေနဲ့တကြံအခါသမယကိုကျင့်ပါကြဖို့စီယုံလှုပ်ရှားနေကြပါတယ်။စစ်တပ်ကဖွဲ့ထားတဲ့အုပ်ချုပ်ရေးကောင်စီကိုဆန္ဒပြရင်တကြံကြဖို့ရန်ကုန်မြို့ကလမ်းပေါ်ထွက်ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့သူနိုင်ငံရေးသမားဒေါ်ဤတင်စာမောင်ကသူမရဲ့လူမှုကွန်ရက် Facebook ကနေစီယုံနေသလိုမုံရွာတပိတ်ကိုဦးဆောင်သူတို့ဖြစ်တဲ့ဥဝေမိုးနိုင်ကလည်းတကြံမှာဆနပြမယ်အစီအစဉ်ကို VOA ကိုအခုလိုပြောပါတယ
်။အချိုနေ့မှာကတော့ကျွန်တော်တို့အတာအိုးတပိတ်ဆိုတဲ့ပုံစံမျိုးပေါ့နော်။အတာတကြံကိုကြိုးစို့ရဲ့အနေနဲ့အတာအိုးတွေကိုရင်ရှိပါ။ဘန်းနေဆက်ပြီးတဲ့အခါကျကျွန်တော်တို့ဟိုအိမ်ရှိတွေမှာခြားထားကြမယ်။အချိုနေ့မှာကတော့ကျွန်တော်တို့ကသွေးမသိပ်တပိတ်ဆိုပြီးတော့ဒီဒေဥတော်လိုင်းရေးမှာပေးဆက်သွားခဲ့ကြတဲ့အသက်သွေးပေးဆက်သွားခဲ့ကြတဲ့ကျွန်တော်တို့ရဲ့အာဇာနည်ပြည်ကောင်းများကိုအောက်မေ့တက်တဲ့အနေနဲ့အနီရောင်ဆေးတွေကိုကျွန်တော်ရဲ့အိမ်နေခြံဝင်းနေအိမ်ရှိလမ်းတွေပေါ်မှာပတ်ထန်းရင်းအဖြစ်ကျွန်တော်ဆင်နေဖို့ရှိမယ်
။အာနာသိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကလည်းဒီနှစ်တကြံပွဲတော်တွေအတွက်ပေါ်ပေါ်ထင်ထင်ပြင်ဆင်ထားနိုင်တာမတွေ့ရပါဘူး။နိုင်ငံတော်မှာအာနာသိဆန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေပြီးဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နှင်းမှုကြောင့်အရက်သား900ကျော်သေဆုံးထားရတယ်လို့တိုင်းရင်းသားလက်နက်ကင်ဒေသတွေမှာလည်းတိုက်ပွဲတွေအရှိန်ပြင်းလာတာကြောင့်နိုင်ငံတော်ကကြံပွဲတော်အလတ်ရက်ကပုံမှန်ကျင့်ပနိုင်ဖို့မရှိပါဘူး။ပ ီးခဲ့တဲ့နှစ်ကတော့နိုင်ငံတော် COVID-19 ပြန့်နှံ့ကူးစက်မှုတွေကြောင့်ကြံပွဲတော်တွေမကျင်းပနိုင်ခဲ့သလိုအခုနှစ်မှာတော့ဆရာနာသိမ့်မှုကရဲ့ကြောင့်ဒုတိယမြောက်နှစ်အဖြစ်ကြံပွဲတွေပုံမှန်မကျင်းပနိုင်တာဖြစ်ပါတယ်ရှင်
ပြန်တဲ့မနေ့ဖက်မြန်မာဝါသားအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကအင်ကာနေ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်အီရန်တော်လှန်ရေးအဆောင်တပ်အကြီးအကဲဟော့ဆန်ဆလာမီအီရန်တပ်မှုတွေနဲ့အီရန်ရဲချုပ်တွေအပါအဝင်10ဦးပေါ်မှာ EU ဥရောပသမ္မတကနေအရေးယူဒဏ်ခတ်လိုက်ပါတယ်။သူတို့ဟာအီရန်မှာ2019ခုနှစ်ကဖြစ်ပွားခဲ့တဲ့လူမှုဆန္ဒပြမှုတွေကိုခြေမုံရမှာအဓိကကဏ္ဍကနေပါဝင်ခဲ့သူတွေဖြစ်တာကြောင့်အခုလိုအရေးယူတာဖြစ်ကြောင်း EU ကပြောပါတယ်။ချက်ချင်းတက်ရောက်မှာဖြစ်တဲ့ EU ရဲ့ဒီအရေးယူမှုကနေလူပုဂ္ဂိုလ်10ဦးရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တဲ့အပြင်EU ဖွဲ့ဝင်နိုင်ငံတွေကိုခီးသွွာလာခွင့်လဲပိတ်ပင်လိုက်တာပါ။ဒါဟာအီရန်ပေါ်မှာ2019ကစပြီးပထမဆုံးအကြိမ်ဖြစ်နေ EU ကအရေးယူလိုက်တာဖြစ်ပါတယ်။အီရန်တော်လှန်ရေးအဆောင်တပ်အကြီးအကဲဟော့ဆန်ဆလာမီဟာ2019လူမှုဆန္ဒပြပွဲကိုလူသေစေတဲ့အထိအင်အားအလွန်ကျွံသုံးဖို့အမိန့်ပေးခဲ့တာကြောင့်အီရန်မှာဖြစ်ပွားတဲ့ဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ခံရမှာဖြစ်ကြောင်း EU ကပြောပါတယ်။တဟီရန်ကအကြီးအကဲနှစ်ခုအပါအဝင်အကျဉ်းတောင်3ခုကိုပါအရေးယူခဲ့တာဖြစ်ပြီးအဲ့ဒီအကျဉ်းတောင်တွေဟာ2019ဆန္ဒပြသူတွေကိုထိမ့်သိမ်းထားပြီးနှိမ့်ဆက်ညှဉ်းပန်းခဲ့တဲ့နေရာတွေဖြစ်တာကြောင့်လို့ EU ကပြောပါတယ်။အဲ့ဒီအချိန်ကဆန္ဒပြသူတွေအပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေကနေတည်ဆုံးခဲ့ရသူ304ယောက်တည်းမနည်းရှိနေတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးဒီလိုနှိမ့်နှင်းမှုတွေအတွက်တာဝန်ရှိသူတွေအခုထိအရေးယူမခံရသေးဘူးလို့အီရန်လူခွင့်ရေးဆိုင်ရာထူးကိုစလေကမတ်လတည်းမှာပြောကြားခဲ့တဲ့နောက်အခုလို EU ရဲ့အရေးယူမှုထွက်ပေါ်လာတာပါ။အီရန်နဲ့အင်အားကြီးနိုင်ငံတွေကြားရရှိထားတဲ့2015နျူကလ িয়ার သဘောတူစာချုပ်ပြန်ပြီးအသက်ဝင်လာဖို့လုပ်နေချိန်မှာအခုလို EU ကနေအရေးယူဒဏ်ခတ်ခဲ့တာဖြစ်ပြီးဒီနျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်လို့တော့တန်တမန်ရေးရဆက်ပြီးဆောင်ရွက်ရမှာဖြစ်တယ်လို့အထူးကြိုက်ခံမှာမဟုတ်ကြောင်း EU ကပြောပါတယ်။
And the bottom line for us is that we are saying that we are rejecting any attempts to undermine or to derail the ongoing diplomatic activities to
try to resolve all the open questions regarding the nuclear deal. We are trying to resolve the diplomatic mission in Iran. We are trying to resolve the diplomatic mission in Iran. We are trying to resolve the diplomatic mission in Iran. We are trying to resolve the diplomatic mission in Iran. We are trying to resolve the diplomatic mission in Iran. We are trying to resolve the diplomatic mission in Iran. We are trying to resolve the အခုအီရန်နဲ့တဆင့်ကန်ဆင်းရဲမှုတွေလှုပ်ဆောင်နေတာဖြစ်ပြီးအမေရိကန်ပါဝင်သဘောတူညီချက်ပါအဖွဲ့အစည်းအားလုံးနဲ့ဆင်းရဲမှုတွေကိုဆက်လုပ်နေကြောင်းလည်း EU ကပြောပါတယ်။အမေရိကန်ပြည်ထောင်စုအနောက်အလဲပိုင်းဒေသမှာရှိတဲ့မင်းနီဆိုတာပြည်နယ်မီနီယာပိုလစ်မြို့မှာလူမဲအမျိုးသားတဦးကိုရဲကတနက်နဲ့ပြစ်ခတ်တေဆုံးမှုဖြစ်ပွားခဲ့တဲ့နောက်အာဏာပိုင်တွေကတနင်္လာနေ့ညအတွက်ကာဖျူးအမိန့်ထုတ်ပြန်လိုက်ပါတယ်။မြို့တော်ဝင်ဂျေကော့ဖရိုက်ကမင်းနီယာပိုလစ်မြို့အတွက်အရေးပေါ်အခြေအနေကြေညာလိုက်တယ်လို့တနင်္လာနေ့ည9နာရီကနေအင်္ဂါနေ့မနက်6နာရီအထိညမထွက်ရအမိန့်တက်မှတ်လိုက်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကာဖျူးအမိန့်ဟာမင်းနီယာပိုလစ်မြို့အပြင်ညီနောင်မြို့ဖြစ်တဲ့စိန့်ပေါ်နဲ့ဟန်နပင်ကောင်တီအပါအဝင်ဝန်းကျင်ဒေသတစ်ခုလုံးအတွက်ပါအကျိုးဝင်တာပါ။တနင်္လာနေ့ကအသက်20ရွယ်လူမဲအမျိုးသားလန်ဒင်းရိုက်ကိုဖမ်းဆီးရမှာရဲရရှိအမျိုးသမီးကတက်လိုက်စေတဲ့တနက်ကိုတုံးရမယ်အစားတနက်အစ်စ်ကိုမှားတုံးမိရကနေတေဆုံးခဲ့ရတာဖြစ်ပါတယ်။မီနီယာပိုလစ်မြို့မှာပဲမနစ်ကမေလ25ရက်နေ့မှာလူမဲအမျိုးသားဂျော့ချ်ဖလိုက်ကိုရဲဖမ်းဆီးစဉ်တေဆုံးစေခဲ့တာဖြစ်ပြီးဒီမှုကိုလူသတ်မှုဖြစ်နဲ့တရားရုံးတင်စစ်ဆေးနေချိန်မှာပဲအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ဂျော့ချ်ဖလိုက်တေဆုံးမှုကနေအမေရိကန်နိုင်ငံတလွှားလူမျိုးရေးခွဲခြားမှုဆန္ဒဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ရတာပါ။ထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးစုံတဲ့ကိုတနင်္လာနေ့ကတရုတ်ဂျက်လေယာဉ်အစင်25စင်ကျူးကျော်ဝင်ရောက်ပျံသန်းခဲ့တယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်။ဒါဟာဒေသရင်းမှာတရုတ်ရဲ့ရန်လိုလှုပ်ဆောင်မှုတွေတိုးလာနေတဲ့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်သတိပေးပြီးနောက်တနေ့မှာဖြစ်ပွားခဲ့တာပါ။ကိုက်လေယာဉ်18စင်အပါအဝင်တရုတ်ဂျက်လေယာဉ်တွေဟာထိုင်ဝမ်ရဲ့ EDS လေကြောင်းကာကွယ်စုံတွေကိုဝင်လာတာကြောင့်ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကနေသူတို့ထွက်သွားအောင်သတိပေးချက်တွေထုတ်လွှင့်ပြီးလေရင်တွေကိုစောင့်ကြည့်ခဲ့ရတာပါ။ဒါဟာဒီလာထဲမှာပဲ၁၀ရက်မြောက်ဇက်တိုက်ကျူးကျော်ဝင်ရောက်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ဝန်ကျင်အခြေအနေပြောင်းလဲအောင်တရုတ်ဘက်ကလည်းမကြိုးစားဘူးနဲ့ဒီလိုကြိုးစားမယ်ဆိုရင်ကြီးမားတဲ့အမှားကျူးလွန်တာမျိုးဖြစ်လာမယ်လို့တင်းနှင်းတွင်လေးကပဲအမေရိကန်နိုင်ငံချိုင်းဝန်ကြီးဘလင်ကင်ကသတိပေးခဲ့တာပါ။ထိုင်ဝမ်ကိုတရုတ်တနိုင်ငံနဲ့တတ်မှတ်တဲ့ One China ရဲ့အစိပ်ပိုင်းဖြစ်တဲ့တတ်မှတ်မှုကိုလက်မခံတဲ့ထိုင်ဝမ်သမ္မတဆိုင်ဝမ်က2016ရွေးကောက်ပွဲကနေတက်လာခြင်းကစပြီးတရုတ်နဲ့ထိုင်ဝမ်တို့ကြားတင်းမာမှုတွေတိုးလာနေတာပါ။တရုတ်နဲ့ထိုင်ဝမ်တို့ကြားတင်းမာမှုကအခုချိန်မှာအထွတ်အထိပ်ကိုရောက်နေပြီလို့အမေရိကန်အရာရှိတွေကရောနိုင်ငံရေးတုံ့တက်သူတွေကပါသတိပေးနေပါတယ်။မနစ်တုံးကလည်းထိုင်ဝမ်ရဲ့ ADS လေကြောင်းကာကွယ်စုံတဲ့ကိုတရုတ်ဂျက်လေယာဉ်တွေကျူးကျော်မှုဟာအချိန်ပေါင်း380လောက်ရှိတယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်။ဒီနှစ်အစပိုင်းမှာ COVID-19 ရောဂါဖြစ်ပွားမှုကြာဆင်းနေရကနေအခုဒီရောဂါကူးစက်မှုဟာသတင်း9ပတ်ဇက်တိုက်တိုးလာနေတယ်လို့ဒီရောဂါကြောင့်သေဆုံးမှုတိုးနေတာကလည်းသတင်း4ပတ်ရှိနေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့ဂျနီဗာကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် In January and February the world saw 6 consecutive weeks of declining cases. We have now seen 7 consecutive weeks of increasing cases and 4 weeks of increasing deaths.
January နဲ့ February လတွေမှာမာတလောဒီယောဂကုသမှုသတင်း6ပတ်လောက်ဇက်တိုက်ကျဆင်းနေရကနေအခုတော့ကူးစက်မှုတိုးလာနေတာသတင်း9ပတ်ဇက်တိုက်တွေ့နေရတယ်လို့သိဆုံးမှုတိုးနေတာကလည်းသတင်း4ပတ်လောက်ရှိနေပြီလို့ပြောပါတယ်။အာရှနဲ့အရှေ့လယ်ပိုင်းဒေသတွေနိုင်ငံအများပြားမှာဒီရောဂါဖြစ်ပွားသူအတော်တိုးလာနေတာဖြစ်ပြီးဒါဟာကမ္ဘာတစ်လွှာ COVID-19 ကာဝယ်ဆေးထိုးနှံပြီးသူတန်ပေါင်း980ရှိလာနေတဲ့ကြားကအခုလိုတိုးလာနေတာဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာလူမှုကျန်းမာရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေမှာရှုပ်ထွေးမှုတွေနဲ့အတူပုံမှန်မလုပ်ဆောင်တာတွေကြောင့်အခုလိုကူးစက်မှုရောတိုက်ဆုံမှုပါတိုးလာတာပါကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးမှာကာကွယ်ဆေးရဖို့ကအရေးကြီးတယ်မှန်ပေမဲ့ကာကွယ်ဆေးထိုးတာတစ်ခုတည်းနဲ့မလုံလောက်ကြောင်းနဲ့ပုံမှန်ဆက်ပြီးလှုပ်ဆောင်ဖို့လိုအပ်တဲ့လူချင်းခက်ခွာခွာနေတာနှာခေါင်းစီးတက်တာယောဂပိုးရှိမရှိစမ်းသပ်စစ်ဆေးတာပိုးရှိသူကိုခြေရခံတာလို့ကျန်းမာရေးဆိုင်ရာလိုက်နာလှုပ်ဆောင်မှုတွေမမေ့ချဖို့လည်းတတိပေးပါတယ်အခုချိန်မှာနိုင်ငံအများပြားကအထူးကုသဆောင်တွေမှာလူနာတွေပြည့်စံနေပြီးတိဆုံမှုတွေတွေ့နေရကြောင်းနဲ့ဒါရီဟာတကယ်တော့မဖြစ်ခင်ကနေရှောင်နိုင်တဲ့ကိစ္စမျိုးဖြစ်တာကြောင့်လတိထားကြဖို့လဲနှိုးဆော်ပါတယ
်ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒါကတော့အင်္ဂါနေ့မနေ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့တော်ကင်မျိုးသက်တို့ကကြီးညာပေးခဲ့ကြတာပါ။ဒေါ်သားရှင်တွေအခုနားဆင်နေရတဲ့ကျွန်တော်တို့ရဲ့ VOA အစီအစဉ်ကို burmese.voanews.com internet ဆိုင်မျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတွားရောက်နားဆင်နိုင်ပါတယ်။အခုချိန်ကစလို့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပါမယ်။ COVID-19 ကာကွယ်ဆေးထိုးပြီးကြောင်းတက်သေးခံမဲ့ vaccine passport တခု American တနိုင်ငံလုံးအဆင့်အနေနဲ့ဖန်တီးမှာမဟုတ်ဘူးလို့ Biden အစိုးရအဖွဲ့ကပြောထားပြီးခီးသွွားဖို့နဲ့အခြားလှုပ်ရှားမှုတွေအတွက်လိုအပ်တဲ့ကာကွယ်ဆေးထိုးပြီးကြောင်းတက်သေးကိုတော့ပုဂ္ဂလိကကုမ္ပဏီတွေကိုလှုပ်ဖို့တိုက်တွန်းထားပါတယ်။ American မှာအခုလိုကာကွယ်ဆေးထိုးပြီးကြောင်းတက်သေးခံမဲ့စနစ်ဟာအငင်းပွားနေရတဲ့အကြောင်းရင်းကို vaccineဝိဒကူဆာဝါရာကတရင်ပြပို့ထားတာကိုကိုငင်းချန်းကပြောပြပေးပါပါခင်ဗျာ
။အော်တိုဘာလ2019ခုနှစ်ထဲကပိတ်ထားရတဲ့နယူးယောက်ယန်ကီအားကစားရုံကြီးမှာမေဂျာလိဘေ့စ်ဘောရာသီအစပထမဆုံးပြန်ကျင်းပမဲ့ပွဲအတွက်အားပေးသူပရိသတ်တွေတန်းစီနေကြတာပါ။သူတို့ဟာကိုရိုနာဗိုင်းရပ်စ်ကင်းစင်ကြောင့်သက်သေပြရမှာပါ။ကာကွယ်ဆေးထိုးပြီးတာ14ရက်ရှိပြီဖြစ်ကြောင်းဆာရွက်ပြရင်ရပါတယ်။ဒါမှမဟုတ်ရင်တော့ဆေးစစ်တာခံရမှာပါလို့ပြောသွားတာပါ။ဒီတစ်ပတ်အတွင်းနယူးယောက်ပြည်နယ်မှာကာကွယ်ဆေးထိုးပြီးတာသို့မဟုတ်ကိုဗစ်ဆေးစစ်ပြီးလို့ကိုဗစ်ကင်းစင်ကြောင်းသက်သေပြမဲ့အခမဲ့အင်တာနက်ဆာမျက်နှာနဲ့ app ကို digital vaccine passport တစ်ခုအဖြစ်ဖန်တီးထားပါဗျ။နယူးယောက်မြို့တော်ဝင် Bill D. Blasio က
We've got to respect people's privacy.
လူတွေရဲ့ကိုယ်ရေးအချက်အလက်လုံခြုံမှုကိုလေးစားရမှာဖြစ်တယ်လို့စနစ်ကလည်းတိကျဖို့လိုအပ်ပါတယ်။လုံဆရာတွေအများကြီးထတ်ရှိပေမဲ့လည်းဒါဟာဖြည့်ရှင်းဤအစိပ်ပိုင်းတစ်ခုဖြစ်ပါလိမ့်မယ်
။ခရီးသွားလုပ်ငန်းတွေဖျော်ဖြေရေးနဲ့တခြားလုပ်ငန်းတွေမှာကာကွယ်ဆေးထိုးပြီးကြောင်းဒီဂျစ်တယ်နီးနဲ့တက်သေးခံတဲ့စနစ်ကိုတကမ္ဘာလုံးက public company တွေမှာသုံးနေကြပါပြီ။တရုတ်နဲ့အစ္စရေးနိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများမှာတရားဝင်တနိုင်ငံလုံးလွှမ်းခြုံတဲ့စနစ်တစ်ခုကိုဖန်တီးထားပေမဲ့အမေရိကန်မှာတော့ဒါမျိုးလုပ်မှာမဟုတ်ပါဘူးအိမ်ပြတော်ပြောခွင့်ရဂျန်ဆာကီက
ဘဟုမစူးစီးထားတဲ့ဖက်ဒရယ်ကာကွယ်ဆေးအချက်အလက်စင်တာဒေတာဘေ့စ်မျိုးဖြစ်လာမှာမဟုတ်တယ်လို့စီထိုးပြီးကြောင်းတက်တည်ခံမဲ့စနစ်တစ်မျိုးတည်းရှိရမယ်ဆိုတော့ဘဟုအစိုးရတတ်မှတ်ချက်လည်းရှိမှာမဟုတ်ပါဘူ
းကာကွယ်ဆေးထိုးပြီးကြောင်းတက်တည်ခံမဲ့ကိစ္စဟာအမေရိကန်မှာအငင်းပွားစရာကိစ္စဖြစ်ပြီးတော့တချို့ Republican ပြည်နယ်အုပ်ချုပ်ရေးမှူးတွေကဒါကိုတားမြစ်တဲ့အမိန့်တွေထုတ်ထားပါဗျ။ Vanderbilt တက္ကသိုလ်က Jeffrey Bennett က
Americans are often very
Megan ရဘိုးဆိုးရမှာစူးစီးပြီးလိုရမယ့်ကိစ္စတွေကိုဆိုရင်အမြဲလိုလိုတန်တရားရှိတတ်ကြပါလေ။ဒါမျိုးဘိုးမှာအားလုံးစူးစီးတဲ့ကိစ္စမျိုးကလွတ်လပ်မှုဒါမှမဟုတ်ကိုယ်ရေးကိုယ်တော်ကိုထိခိုက်နိုင်တယ်လို့မြင်ကြပါလေ
။ Public ကအဖွဲ့အစည်းတွေအနေနဲ့ကိုယ်ပိုင်ဖြည့်ရှင်းနည်းတွေဖန်တီးဖို့ Biden အစိုးရကတိုက်တွန်းနေပြီးအများပြည်သူအလွယ်တကူအသုံးပြုနိုင်အောင်ဖန်တီးဖို့အတွက်စံနှုန်းလမ်းညွှန်တွေပေးမယ်လို့ပြောထားပါဗျ။နိုင်ငံတွေအကြားခရီးသွားတဲ့အခါ vaccine passport ကာကွယ်ဆေးထိုးပြီးကြောင်းပြရမယ်ဆိုတဲ့ကိစ္စကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကန့်ကွက်ပါတယ်။ WHO ပြောခွင့်ရ Margaret Harris ကကျွန်တော်တို့လက်ရှိအခြေအနေအရကာကွယ်ဆေးဟာကူးစက်မှုကိုတားဆီးနိုင်သလားဆိုတာမသိသေးပါဘူး။နောက်ပြီးကာကွယ်ဆေးကိုအခြေအနေအကြောင်းတစ်ခုခုကြောင့်မထိုးနိုင်တဲ့သူတွေကိုခွဲခြားဆက်ဆံခံရမယ့်အနေအထားတွေအပြင်မေးစရာတွေလည်းအများကြီးရှိပါတယ်လို့ပြောသွားတာပါလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့တက်တည်ခံမဲ့ကိစ္စဟာအသုံးဝင်ပေမဲ့လည်းကျန်းမာရေးပညာရှင်တွေကတော့လူတွေအများကြီးကာကွယ်ဆေးထိုးဖို့ကိုပဲတိုက်တွန်းနေပါတယ်ဗန်ဒါဘေးတက္ကသိုလ်ဆေးပညာဌာနကဝီလျံစတက်ဖနာက
ကာကွယ်ဆေးထိုးတဲ့သူတွေများလာလေလေ80ရာခိုင်နှုန်းကျော်ကိုရောက်သွားပြီဆိုရင်ဒီ vaccine passport တွေကိစ္စစိတ်ပူစရာမလိုတော့ပါဘူး
လက်ရှိမှာတော့အမေရိကန်20ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးအပြည့်အဝထိုးထားပါဗျ။ဆေးထိုးခံဖို့နောက်တွန့်နေသူတွေလည်းရှိသေးတာကြောင့်လူအများစုရောဂါခံနိုင်စွမ်းအားရှိတဲ့အခြေအနေရောက်ဖို့စိန်ခေါ်မှုတွေလည်းအများကြီးကြံ့နေပါသေးတယ်ခင်ဗျာ
။ဒါကတော့ကိုငင်းချန်းတင်ဆက်ခဲ့တာပါ။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာပြည်သူအများစုထောက်ခံနေတဲ့ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီ CRPH ကိုရောအာဏာသိမ်းဆေးဟုတ်ချုပ်ရေးကောင်စီကိုပါဘယ်ဘက်ကမှအတိမတ်ပြုတာမျိုးမရှိသလိုကန့်ကွက်ဆန့်ကျင်နေရမျိုးလည်းမရှိသေးဘူးလို့အင်အားအတောင်အတင်းဆုံးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကြီးဖြစ်တဲ့ UWSA ဝါတပ်ဖွဲ့က VOA ကိုပြောပါတယ် CRPH ကလည်းအားကောင်းတဲ့နိုင်ငံရေးအခင်းအကျင်းတွေဖန်တီးလာမယ်ဆိုရင် UWSA အဖွဲ့အနေနဲ့လည်း Federal တပ်မတော်လို့စုဖွဲ့မှုရဲမှာပါဝင်လည်းပွဲရှိတယ်လို့နိုင်ငံရေးလေးလာသူတွေကတုံ့ပြန်ကြပါတယ်ဒီအကြောင်းအပြည့်စုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဥကြုံကြီးရပြည်ဥဆောင်တဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကပြီးခဲ့တဲ့သတင်းပတ်တည်း UWSA ဝါတပ်ဖွဲ့ရှိရာကိုတွားရောက်တွေ့ဆုံခဲ့တာပါသူတို့ဘာကြောင့်အာဏာကိုရယူခဲ့ရတယ်လဲဆိုတာကိုစစ်ကောင်စီဘက်ကလာရှင်းပြပေမဲ့ UWSA ဘက်ကတော့ဘာမှတုတ်ပြန်ဆွေးနွေးခဲ့ခြင်းမရှိဘူးလို့ UWSA အဖွဲ့ရဲ့ပြောခွင့်ရဦးညီရန်က VOA ကိုပြောပါတယ
်အာဏာတိမ်းပြီးနောက်ပိုင်းပေါ်တော့တပ်ကိုယ်စားလှယ်နဲ့ကျွန်တော်တို့ဒီဝါအဖွဲ့ဒါပထမဆုံးချိန်တွေ့ချင်းပဲဖြစ်တာပေါ့နော်ဒီခုနှစ်ရက်နေ့တုန်းကတွေ့ခဲ့ကြတယ်တွေ့တဲ့နေရာကတော့ဒီနေချမတ်တိုင်ဝါကိတ်မှာပေါ့နော်ဒီမိုင်းပတ်ကိတ်လို့ခေါ်တော့ပေါ့နော
်ကျွန်တော်တို့ဖက်ကတော့ဘာမှတော့ဒီပြန်လဲပြမဆွေးနွေးတာတော့တွေ့တူတူတော့မရှိပါဘူးနော်အဲခုချိန်ထိကျွန်တော်တို့အနေနဲ့ပဲအဖွဲ့ကမှအတိအမှမပြုတ်သေးတယ်လို့ပဲအဖွဲ့ကမှလည်းကန့်ကွက်ဆန့်ကျင်တာလည်းမရှိပါဘူးနော်အဲလောလောဆယ်ဖြစ်ပေါ်နေတဲ့ကိစ္စရပ်တွေကျွန်တော်တို့တတိထားအာဆောင်ကြည့်နေစဲပါပဲပေါ့နော်။ဘာထုတ်ပြန်ချက်မှလည်းမပေးတယ်လို့ဘာတဘောထားမှလည်းကျွန်တော်တို့မပေးလို့နေပါဘူးနော်
။ဦးညီရန်ပြောသွားသလို UWSA ဝါတပ်ဖွဲ့ကဘယ်ဘက်မှရက်တည်မလဲဆိုတာဆုံးဖြတ်ချက်မချနိုင်သေးတာကဘယ်လိုအခြေအနေတွေကြောက်ပါလဲ။လက်နက်ကန်တိုင်းသားအရေးနဲ့ Federal ပြည်ထောင်စုအရေးလေးလာရေးသားသူဂျာမနီနိုင်ငံကဆိုင်းဝမ်ဆိုင်းကအခုလိုသုံးသပ်ပါလေ။
သူနဲ့မဟာမိတ်ဖွဲ့ထားတဲ့အဲ့ဒီတအားတို့အေအေတို့ကိုကတော့လာရှိလာမှာရှိတဲ့ကင်းစကောင်းတို့တိုက်တာဟုတ်အခုဝင်ပြီးတိုက်တဲ့အဖွဲ့သုံးဘွဲကလေသူက FPNCC ထဲမှာသူကပါဆိုတော့ FPNCC ကိုဦးစီးဦးဆောင်လုပ်နေတာ UWSA ဖြစ်တယ်ဆိုတော့အဲ့တော့ UWSA ကတော့တော်ရဲ့ပေါ်တော်နီးနေတော့ပါနေပြီ ဒါပေမဲ့တို့ကအလုံးနဲ့အရင်နဲ့တို့ကမဝင်သေးတာတို့ကအခြေအနေကြည့်နေတဲ့ဆိုတဲ့ပုံစံနဲ့တို့ကပေါက်နေတယ်နောက်တစ်ခုကလည်းအဲ့ဒီ CRPH ဖွဲ့စည်းမဲ့ National Unity Government စမ်းဆောင်မှုတို့အခုချိန်ထိအကောင်းလာမယ်လို့မယုံကြည်သေးလို့တို့စောင့်ကြည့်နေတဲ့အပိုင်းအဲ့ဒီအပိုင်းမျိုးလည်းတို့ကဖြစ်နေတာတကယ်လို့အကောင်းလာရင်တော့တို့ဝင်မှာပါဆက်ဆက်ပြီးတွေးတော့တာအဲ့ဒီတရုတ်ကလည်းတော်ဝိုက်တော်နီနဲ့ဘယ်ဖြစ်ဖြစ်တဲ့ရစီတော့ချုပ်ကင်ထားတဲ့ခြေကြတော့မလောက်နဲ့လို့ပြောလို့သူတို့မလောက်တာအဲ့ဒါဖြစ်နေတယ
် YouTube ရဲ့စေဝါခေါင်းဆောင်တွေနဲ့တာမန်ဝါတိုင်းသားတွေကြမှာနိုင်ငံရေးအမြင်ကွာခြားမှုရှိပြီးတစ်ချိန်မှာဝါပြည်သူတွေလိုလားချက်အတိုင်း YouTube ရဲ့စေခေါင်းဆောင်တွေက Federal တပ်မတော်လို့အစုအဖွဲ့မှာပါလာလိမ့်မယ်လို့ American ပြည်ထောင်စု Kentucky ပြည်နယ်မှာနေတဲ့ကရင်တော်လှန်ရေးသမားတူဦးဖြစ်သူဒေါက်တာမန်းမြင့်ဆိုင်ကမြင်ပါတယ်
ကိုဝါသူတို့လည်းသူတို့ဆုံးဖြတ်ခဲ့တယ်ဆိုတာမှန်တယ်လေသူတို့တော်ဝင်ကသူတို့ဝါပြည်နယ်ကပြည်သူတွေမထိခိုက်အောင်သူတို့ကာကွယ်ရမယ်တော်ဝင်ပဲသူတို့တက်ကဒါပေမဲ့ဝါပြည်သူတွေကဘလို့သဘောထားလဲဆိုတာကိုလည်းသူတို့သုံးပတ်အောင်ပါပဲဝါပြည်သူတွေကိုယ်တိုင်ရဟိုပါတော်လိုက်ရေးကိုစိတ်ဝင်စားနေတာဒီစစ်တပ်ကိုလုံးဝမကြိုက်ဘူးဒါပေမဲ့တနေ့ပြည်တော်စုပေါ်လာရင်ဖက်ဒရယ်ပေါ်လာလို့ရှိရင်တို့ကလည်းပြည်내တစ်ခုဖြစ်ရမှာဝါလေအဲ့ဒါဥတော့တို့တွေးဖို့ကောင်းတယ်ဟိုဖက်ဒရယ်အောက်မှာဆိုရင်တို့ကတီးတက်ဒါကြတဲ့ပျော်ပျော်မြောက်မြောက်ဒီပေါ်ရေးနေဖြစ်သွားနိုင်တယ်အဲ့ဒါတော့တို့စဉ်းစားပေါ့ဒါတို့ဆုံးဖြတ်ရမယ်ကိစ္စလေးဒါပြည့်ကိုမြေတာတော့ကြာကြာနေရင်တို့လည်းပါလာမှာပဲ CRPH ဘက်ကနေ CRPH ကရှင်းရှင်းပြောရရင်အကုန်လုံးကိုဖက်ဒရယ်ပေးလိုက်မှာဒါတူလဲဖက်ဒရယ်တက်ဆာအာနာမသိနိုင်အောင်ဘာမှလူမျိုးကြီးဝါဒဆိုတာလဲကြောက်သွားမယ်အခုဆိုရင်အကုန်လုံးတစားတဲ့ဖြစ်သွားပြီအကုန်နားလည်သွားပြီဒီစစ်တပ်ဘလောက်တော်မှယုံညံ့တယ်ဆိုတာဘလောက်တော်မှဘိုးကျပြီးတော့အုပ်ဆိုးလဲဆိုတာဒီစစ်တပ်ရဲ့အခြေခံသဘောတရားမကောင်းဘူးလေကိုအကုန်လုံးနားလည်သွားပြီအဲ့တော့အကုန်လုံးတော်လာကြမှာပဲအဲ့ဒီအချိန်မှာလဲဝါပါလာပ
ါအကြမ်းဖက်ဖိနှိပ်မှုတွေကနေယုံထွက်နိုင်ဖို့ ਨੇ စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့အရေးမှာလက်နက်ကန်အင်အားစုတွေရဲ့အခန်းကဏ္ဍကအခုအချိန်မှာတိတ်ကိုအရေးပါနေတဲ့အနေအထားဖြစ်တယ်လို့အမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ
် UWSA ဟာတိုင်းရင်းသားလက်နက်ကန်အဖွဲ့တွေထဲမှာအင်အားအကြီးဆုံးအတောင့်တင်းဆုံးဖြစ်ပါတယ်။ဒါကြောင့်လူလူကလည်းအားကိုးမြှော်ကိုးကြတယ်။တစ်ချိန်ထဲမှာအာဏာသိမ်းစစ်တပ်ဘက်ကလည်းတွားပြီးတော့သူတို့ပဲထောက်ခံမှုကိုပြောင်းမသွားဘူးသူကသွားပြီးစီယုံရစီယုံရတယ်ဒီအချိန်မှာ UWSA ကအခုလိုကန့်ကွက်မှုရောထောက်ခံမှုရောမရှိဘူးသဘောမျိုးတင်ပြတယ်ဒီနေ့ကာလမှာလက်နက်မဲ့ပြည်သူလူထုကတကယ်စစ်မှန်တဲ့ပြည်သူလူထုကိုကိုးစားပြီးတော့နိုင်ငံရေးအားလုံးနဲ့သက်ဆိုင်တဲ့ပြည်တော်သူကြီးတိဆောက်ရေးမှာပါစေခြင်းနဲ့ပါသင်းကြတယ်လို့ကျွန်တော်ယူဆပါတယ်ဒီ CRPH ကလည်းတတ်နိုင်ဆုံးစ조사အနေနဲ့ကာလာပေါ့နော်ဒါကြောင့်ဝါအပါဝင်ပေါ့နော်ကျန်တဲ့စစ်တပ်ဘက်နဲ့အတူမှရက်နေတဲ့အဖွဲ့အစည်းတွေအားလုံးဟာပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်ကြလို့ရှိရင်ဒါဖက်ဒရယ်ပြည်ထောင်စုသို့မဟုတ်စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတူဆောက်ရေးမှာအမှန်မှအကောင့်နဲ့နိုင်ငံရေးထိုးနှက်ချက်ကြီးဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဖေဖော်ဝါရီတနေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်း NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်စေဘွဲကလက်ရှိစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုရပ်ဆိုင်းထားမယ်လို့ကြေညာထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ဆက်ခဲ့တာပါ။အခုဆက်လက်နားဆင်ရမှာကတော့မြန်မာနိုင်ငံအတွင်းကဆန္ဒပြနေသူတွေရဲ့အကြောင်းကိုဆက်ပြီးပြောပြပေးမှာပါ။စစ်အာဏာရှင်ဆန့်ကျင်ရေးမှာတက်တက်ကြွကြွပါဝင်နေကြတဲ့လူငယ်ចောင်းသားတွေကိုအာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေအရှိန်မြှင့်လုပ်နေချိန်မှာတချို့ကတိမ်းရှောင်နေရတယ်လို့တချို့လည်းတိုင်းရင်းသားလက်နက်ကိုင်တွေရှိရာနေရာတွေအထိတွားရောက်တိမ်းရှောင်မှုကြိုးစားလာကြပါတယ်။ဒီအခြေအနေကို VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကတင်ပြပေးမှာပ
ါ။ဆေးဟုတ်ချုပ်မှုအပေါ်စန့်ကျင်သဘိတ်တွေမှာဥဆောင်နေသူတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအာဏာပိုင်တွေကလိုက်လံရှာဖွေဖမ်းဆီးနေတာကြောင့်အိမ်တွေမှာမနေထိုင်ရဲတော့ပဲတိမ်းရှောင်နေကြရပါတယ်။ပြည်တွင်းမှာတိမ်းရှောင်ဖို့အခက်အခဲတွေရှိနေတာကြောင့်လုံခြုံတဲ့နေရာတွေမှာတွားရောက်ခိုလုံဖို့အထိကြိုးစားလာကြတယ်ဆိုပြီးတက်ကြွလှုပ်ရှားတဲ့ကျောင်းသူတူကအခုလိုပြောပြပါတယ်။
ဆန်းတယ်ပေါ့နော်ကျောင်းသားကောင်းဆောင်ကြီးအဲ့လိုဆိုလဲစပိတ်ကောင်းဆောင်ကြီးပေါ့နော်စပိတ်ကောင်းဆောင်ကြီးကိုလိုက်ဆန်းတယ်နောက်ဆိုအဲ့လိုမျိုးဟိုသတင်းပေးတဲ့သူရှိတဲ့အခါကြားလို့ရှိလို့ရှိရင်လည်းအဲ့ဒီလူကနာမည်နဲ့သူတို့အင်္ဂလိပ်စာရင်းနဲ့လိုက်ဆန်းတာမျိုးတွေရှိတယ်အဲ့လိုနောက်ပြီးတော့အဲ့လို ဟိုအင်တာနက်ပေါ်မှာဟိုဘောနော်ဟိုနည်းနည်းလူသိများတဲ့သူတွေဆိုလို့ရှိရင်လိုက်ဆန်းတာရှိတယ်ဆိုတော့အခုကကိုယ့်အိမ်မှာကိုယ်နေလို့မရဘူးရှောင်နေရတယ်ရှောင်နေတဲ့အခါမှာလည်းရက်ကွက်ကကောင်းတာရှိတယ်လို့မကောင်းတဲ့ရက်ကွက်လည်းရှိတယ်လို့ပေါ့ပြင်းပေးတဲ့ရက်ကွက်လည်းရှိတယ်ပေါ့နော်အဲ့လိုမျိုးဟိုသူတို့ဒုက္ခရောက်မှာဆိုလို့လက်မခံနဲ့အိမ်ကြီးလည်းလက်ခံကြည့်မယ်လည်းလက်မခံနိုင်တဲ့အိမ်ကြီးလည်းရှိတော့အဲ့ဒါပေါ့ဖက်ပြေးဖို့အတွက်အဲ့လိုမျိုးပေါ့ဟိုတခြားဟိုဟိုအဲ့လိုမျိုးလေဟိုလုံခြုံတဲ့နေရာတွေမှာတွားပြီးခုလုံးမို့တော့အခုလုံးနေကြရတယ်
နိုင်ငံတွင်းမှာလည်းရတဲ့နီးနဲ့ဆရာနာရှင်ကိုစန့်ကျင်သွားဖို့လူငယ်တွေကကြိုးစားနေကြတယ်လို့တချို့ကလည်းတိုင်းရင်းသားလက်နက်ကင်နယ်မြေတွေကိုတွားပြီးစစ်အုပ်ချုပ်ရေးကောင်စီကိုပြန်တိုက်မယ်ဆိုတဲ့ရည်ရွယ်ချက်တွေလည်းရှိနေကြတာပါဒါပေမဲ့လက်နက်ကင်နယ်မြေတွေကိုတွားမဲ့လမ်းတွေမှာလည်းဒီအပိုင်းတွင်အစ်စ်ဆေးတွေများပြီးဝန်ထမ်းထုတ်ခံထားရသူတွေပမပစစ်ဆေးရေးဂိတ်တွေမှာမှတ်ပုံတင်နေတဲ့တိုက်ပြီးစစ်ဆေးနေတာတွေလည်းရှိနေပါတယ်ပြည်တွင်းမှာဆက်နေရင်အဖမ်းခံရမယ့်အခြေအနေမှာအဖမ်းခံရမယ့်အစားတိုင်းရင်းသားလက်နက်ကင်နယ်မြေတွေစီကိုသွားကြဖို့တချို့ကလည်းဆုံးဖြတ်ကြတာပါဒါပေမဲ့လမ်းခရီးမှာအခက်အခဲတွေတွေ့ကြုံနေကြရတာဖြစ်ပါတယ်
အခုလေသွားဖို့လုပ်ထားတာကြတော့ဒီမှာအခုခိုးလုံးမို့ကျမတို့လုပ်ထားတာကြတော့ကျမတို့တိုင်းရင်းသားလက်နက်ကင်စီသွားပြီးခိုးလုံးမို့ကျမတို့လုပ်ထားတယ်ဒါမှမဟုတ်လမ်းမှာအဲလိုမှတ်ပုံတွေစစ်နေတယ်အဲဟိုဖိုင်တွေရှိတယ်စစ်စေးကိတ်တွေအများကြီးဖြတ်ပြီးတော့မှသွားအဲလိုဖုန်းတွေဖုန်းတွေတချို့ပေါ့နော်ဟိုတချို့လမ်းမှာသွားနေတိုင်းနဲ့ဖုန်းတွေစစ်တာအဲလိုမျိုးအဲ့လိုမျိုးတွေလည်းရှိတယ်ဆိုတော့သွားဖို့ကအခုတိုင်းရင်းသားလက်နက်ကင်စီသွားဖို့ကအဲ့ဒါလမ်းမှာအခက်အခဲတွေရှိတယ်ပေါ့နော်ကျမရဲ့တင်ချင်းတချို့လည်းအဲ့ဒီတိုင်းသားလက်နက်ကင်ရဲ့စခန်းကိုရောက်သွားပြီးတော့ဟိုကျမကြည့်ထားတယ်ပေါ့နော်အဲ့အခုဆက်သွားမယ့်သူတွေလည်းရှိရရှိ
တယ်။ကရင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်တွေမှာရှိတဲ့တိုင်းရင်းသားလက်နက်ကင်နယ်မြေတွေစီကိုနီးစပ်ရအဆက်အသွယ်တွေနဲ့သွားနေကြတာပါ။ကရင်ပြည်နယ်တွင်းက KNU တပ်မဟာအသီးသီးထိန်းချုပ်ထားတဲ့နေရာတွေမှာလည်းမြန်မာပြည်ရင်းကတက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာဏာဖီဆန်တဲ့လှုပ်ရှားမှုစီဒီအမ်မှာပါဝင်ကြသူတွေကိုခိုလုံဝင့်ပေးထားတယ်ဆိုပြီး KNU ခေါင်းဆောင်တွေကပြောပါတယ်ဒီအပိုင်းအတွင်းမှာတော့ပဲခူးကလေးတမူးစားတဲ့မြို့ကြီးတချို့မှာစစ်အုပ်ချုပ်ရေးကောင်စီကတနက်တွေနဲ့ပစ်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဆန္ဒပြလှုပ်ရှားမှုမှာပါဝင်ကြသူတွေအများအပြားတိုက်ဆုံခဲ့ကြရပါတယ်တချို့နေရာတွေမှာလည်းလူထုဘက်ကလည်းပြန်လည်ခုခံတိုက်ခိုက်မှုတွေကြောင့်စစ်ကောင်စီဘက်ကတိုက်ဆုံမှုတွေလည်းရှိနေတာပါအခုဆိုရင်တော့အာနာသိမ့်ပြီး2လကျော်အတွင်းစစ်ကောင်စီကပြစ်ခတ်မှုကြောင့်မြန်မာပြည်တဝမ်းလုံးမှာတိုက်ဆုံသူ900ကျော်ရှိသွားပြီဖြစ်တယ်လို့ဖမ်းဆီးထိန်းသိမ်းခံရသူ3000ကျော်ရှိနေကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း APP ကလည်းထုတ်ပြန်ထားပါတယ်ရှင
်ထိုင်းကြည်ဆိုင် VOA သတင်းတော့မအေးအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မကြခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့ဘလော့ဂါကဏ္ဍတွေကိုဆက်လက်တင်ဆက်သွားမှာပါအခုခါမှာတော့နိုင်ငံတကာသတင်းစာမျက်နှာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံတာကစူးစီးတင်ပြပေးမှာပါခင်ဗျာ
သူရရှင်ချာ post coup Myanmar could become a failed state and I think be now မြန်မာနိုင်ငံဟာ failed state လို့ခေါ်ရကြဆုံးနိုင်ငံတစ်ခုဖြစ်လာနိုင်တယ်ဆိုရဲခေါင်းစဉ်နဲ့ world politics review မှာJoshua Katan Singh ရဲ့ဆောင်းပါးရကအဓိကအချက်လက်တွေကိုခြုံငုံပြီးမူရင်းအပေါ်မှာပြောပြလိုပါတယ်။ Another thing စကောင်းဆောင်ဘိုဂျိုကီမေအောင်နိုင်ဟာသူ့ရဲ့အစိုးရအသစ်ကိုကမ္ဘာထိပ်တန်းဒီမိုကရေစီနိုင်ငံတွေကတဖြည်းဖြည်းအသိမှတ်ပြုလာလိမ့်မယ်လို့မျှော်လင့်ရနိုင်တယ်။စံကျင်မှုတွေကိုလည်းဖေလောက်တဲ့အင်အားမစုံပဲထိန်းထိန်းသိမ်းသိမ်းတိုင်တွယ်ခဲ့သလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့ရဲ့ထောက်ခံမှုကိုလည်းရရှိလာလိမ့်မယ်လို့မျှော်လင့်ခဲ့လိမ့်မယ်ဆိုပြီးစာရေးထားပါတယ်။ဆန္ဒပြမှုတွေကိုထိမနိုင်သိမ်းများဖြစ်လာတဲ့နှစ်လကြာနောက်ပိုင်းမှာတော့တမတော်အနေနဲ့နှိတ်ကွမှုအစိမ့်မြင့်လာခဲ့တယ်။ဒါကြောင့်ဒါဇင်နဲ့ကြီးရဲကလေးတငယ်တွေအပါအဝင်သေဆုံးရသူ900မကရှိလာပြီး3000နီးပါးဖမ်းဆီးခံထားရတယ်လို့ဆိုပါရယ်။ဆန္ဒပြသူတွေဘက်ကလည်းအမှုအနည်းနဲ့ဆန့်ကျင်ဆန္ဒပြရတာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုမခံရနိုင်ဖြစ်လာပြီးလောက်လေးကွာလို့လေစနတ်တို့စားရရရလက်နဲ့တွေကင်ဆွဲပြီးတော့ခုခံလာကြတယ်လို့ပြောပါရယ်။အစကတည်းကတိုင်းရင်းသားအင်အားစုနဲ့ဆက်ဆံရေးသိမ့်မကောင်းခဲ့တဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်မှုဟာပိုပြီးတောက်လောင်လာနိုင်တယ်လို့ဆိုထားပါတယ်။စစ်တပ်ဟာတရုတ်နဲ့ရုရှားတို့ကလွဲပြီးထောက်ခံမဲ့သူလည်းမရှိပါဘူး။တန်တမန်တူရဲ့ပြောစကားအရဆိုရင်မြန်မာနိုင်ငံရဲ့အခြေအနေဟာဆီးရီးယားပြည်တွင်းစစ်နဲ့တူတယ်။ပူဂျိုဂျီမီအောင်လည်းဟာဆီးရီးယားအာဏာရှင်အယ်အစဒ်လိုပဲသူ့ကိုယ်ကိုကာကွယ်ဖို့အတွက်တိုင်းပြည်ကိုဖျက်ဆီးနေတယ်လို့ပြောကြောင်းဒီအရာတွေကိုကိုကဖော်ပြထားပါတယ်အခုခါမှာတော့စစ်တပ်ရောစနပြသူတွေဘက်ကပါအပြတ်တတ်နိုင်မဲ့အခြေအနေမတွေ့ရပါဘူးသူကြောင့်စီးတဲ့ထိတိုက်တွန်းမှုကဆက်လက်ဖြစ်နေလိမ့်မယ်လို့ထင်ထားပါတယ်ဒီလိုနဲ့အတွန်းရှည်လာတဲ့ မြန်မာပြည်တွင်းစစ်ဟာအင်ဒီယားနိုင်ငံတွေဘာထိပါစေလိမ့်မယ်ငွေကြေးစနစ်ပြည်သုံးစားသောက်ကုန်စည်တဲ့စီးရဲနံပါတ်အနာဘေးကျုံကိုဗစ်ရောဂါကူးစက်စားရကြကြပြန့်ပြန့်ပြဿနာတွေနဲ့ကြုံတွေ့နေကြတဲ့မြန်မာပြည်ကလူတွေဟာအင်ဒီယားထိုင်းဘင်္ဂလားဒေ့ရှ်အိန္ဒိယတရုတ်နိုင်ငံရဲ့တစိတ်တည်းသာဒုက္ခဘာထိခိုက်စေမှာဖြစ်တဲ့အခုအချိန်မှာတော့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာခေါင်းဆောင်တွေကိုဖိအားပေးတာသာအဓိကလုပ်နေကြတယ်အင်ဒီယားနိုင်ငံတွေကလည်းပဲတစ်ဖက်ဖက်ကဝင်ရောက်ဆွဲဖက်လာမဲ့အခြေအနေကိုမတွေ့ရသေးပါဘူးအဲတကယ်လို့သာဝင်ရောက်ဆွဲဖက်လာမယ်ဆိုရင်တော့အချိန်တုန်းကစီးရီးကာလမှာအရှေ့တောင်အာရှကုန်းတွင်းပိုင်းနိုင်ငံတွေကြုံခဲ့ရသလိုမျိုး proxy war အင်အားကြီးနိုင်ငံတွေတစ်ဖက်တစ်ချက်နောက်ွယ်ကကျုပ်ကင်ထားတဲ့ပြည်တွင်းစစ်မြေပြင်ဖြစ်လာနိုင်တယ်လို့ရေးသားထားပါတယ်ခင်ဗျာဆက်ပြီးထုံထုပ်ပြောပြခြင်းနဲ့ဆောင်းပါးတစ်ပုဒ်ကတော့ Burma heads for violent chaos and civil war. What can be done? မြန်မာနိုင်ငံဟာဖျိုးဖျဲအကြမ်းဖက်မှုနဲ့ပြည်တွင်းစစ်ဆီးဥတည်နေပြီးဘာလုပ်ကြမလဲ။ဆိုရဲခေါင်းစဉ်နဲ့ The American Spectator မှာ Doug Bendow ရေးတဲ့ဆောင်းပါးဖြစ်ပါတယ်။ထင်းရသင်းရခက်တဲ့စစ်တပ်နဲ့အလျှော့မပေးတဲ့ပြည်သူတွေနောက်ဆုံးတွေ့ကြရင်ရလကတော့ပြည်တွင်းစစ်ပဲဖြစ်မယ်လို့ဆက်ရှိပြီးမြန်မာနိုင်ငံရဲ့အခြေအနေကိုအသေးစိတ်ရှင်းပြပါတယ်။အဲ့ဒီနောက်အမေရိကန်ပြည်ထောင်စုနဲ့တခြားဒီမိုကရေစီနိုင်ငံတွေဘာလုပ်ကြမလဲဆယ်စုနှစ်များစွာအထူးကြံလာခဲ့တဲ့မြန်မာစစ်တပ်အတွက်ဒီပလိုမေစီဟာမဟာဆက်ဘူးလို့ဆိုပါတယ်စီးရီးနီလန်လည်းပဲမဖြစ်နိုင်ဘူးမြန်မာပြည်သူတွေအတွက်အမေရိကန်တွေကစစ်မတိုက်လို့ဘူးအမေရိကန်ရဲ့လုံခြုံရေးကိုထိခိုက်နေရလည်းမဟုတ်ဘူးအဲ့ဒါမဲ့တစ်ခုဖြစ်နိုင်တာကတော့ပြည်သူတွေကိုနှိမ့်ဆက်တဲ့လက်နက်ပြထားစီးရဲနေရာတွေကို drone နဲ့ပစ်မယ်ဆိုရင်တော့ဖြစ်ကောင်းဖြစ်နိုင်တယ်လို့ရေးထားပါတယ်တကယ်တမ်းဆက်လို့ဆရာကတော့စီးပွားရေးတန်ခတ်မှုပဲဖြစ်တယ်။မြန်မာစစ်တပ်ဟာအမေရိကန်နဲ့ဥရောပရဲ့တန်ခတ်မှုကိုသိမ့်မှုခဲ့ပေမဲ့ပြည်သူတွေကိုမထိခိုက်စေပဲစစ်တပ်ရဲ့အရင်အမြစ်တွေကိုခန်းကျောက်သွားအောင်ဆက်လုပ်နေတယ်လို့ဆိုပါတယ်။ဥရောပသမဂ္ဂနဲ့ပေါင်းပြီးကုလသမဂ္ဂရဲ့လက်နက်ရောင်းချမှုတာစီကိုထောက်ခံသင့်တယ်။တရုတ်နဲ့ရုရှားတို့ကကန့်ကွက်နိုင်ပေမဲ့မြန်မာပြည်သူတွေရဲ့ဒေါသထွက်တုံ့ပြန်မှုကိုအဲ့ဒီနိုင်ငံရင်ဆိုင်ရလိမ့်မယ်လို့လည်းရေးထားပါတယ်။ဒါအပြင်အမေရိကန်အနေနဲ့တရုတ်ကိုမြန်မာနိုင်ငံကတွန်းထုတ်ဖို့ငါတို့မယူရဘူး။ဒါမှမဟုတ်မြန်မာနိုင်ငံအစိုးရစစ်တခုရဲ့အောက်မှာတရုတ်တို့ရဲ့စီးပွားရေးလုပ်ရက်တွေကိုအမေရိကန်ကအစားထိုးနေရယူဖို့လည်းအစီအစဉ်မရှိဘူးဆိုတာကိုပြောပြီးတရုတ်ကိုနှာချတင်တယ်။နောက်ဆုံးအနေနဲ့ကတော့အမေရိကန်ဟာအိန္ဒိယနဲ့ဂျပန်တို့ကိုလည်းရုပ်ဆွာဆုံးလူများအပြအပေါ်မှာမြန်မာစစ်တပ်အကြမ်းဖက်နေမှုကိုရပ်တန့်အောင်ဖိအားပေးဖို့တိုက်တွန်းသင့်တယ်လို့ဆိုပါတယ်မြန်မာပြည်သူတွေကတော့နှစ်ပေါင်း60ကျော်အတိဒုက္ခရောက်ခဲ့ရပြီးဖြစ်ပေမဲ့အခုလက်ရှိမှာတော့ရခိုင်ကတဲ့အခြေအနေပုံမှုဆိုးရွားလာနိုင်တယ်တိုင်းပြည်ဖျော်ဖျက်ဖြစ်သွားလိမ့်မယ်လို့ရေးသားထားပါတယ်ခင်ဗျာစာရေးသူဒေါက်ဘန်ဒေါဟာကတ်တိုအင်စတီကျူရဲ့အကြီးတန်းသုတေသီသူဖြစ်ပြီးအမေရိကန်သမ္မတရော်နယ်ရီဂန်လက်ထက်ကအထူးလက်ထောက်တူဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ
်ဗီအိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ဗီအိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါ့အပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
နိုင်ငံတကာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုဥကြော်စံတာတင်ဆက်သွားတာပါ VOA မြန်မာရဲ့ရေဒီယိုအစီအစဉ်ကိုလိုင်းတူမီတာ32 40 48တို့ကနေဓာတ်ရိုက်ဖမ်းယူနှားဆင်နေတယ်လို့ VOA Facebook ရဲ့စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်အခုခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစပြီးတင်ဆက်မှာပါစစ်အာဏာသိမ်းတာကိုစန့်ကျင်တဲ့တပိတ်ကိုသွေးထက်တန်ယုံနှိမ်နှင်းပြီးစိတ်အုပ်ချုပ်ရေးကျင့်သုံးနေတဲ့လိုင်းတရာမှာစိတ်ယုံတချို့အလုပ်တွေပြန်လည်လည်ပတ်နေပါပြီနေပြန်တဲ့အလုပ်သမားတချို့ရန်ကုန်ကိုပြန်လာပြီးအလုပ်ဆင်းနေပေမဲ့လည်းလုံခြုံရေးစိုးရိမ်နေရသလိုအနာဂတ်အလုပ်အကိုင်အမတ်ခံချက်ကလည်းမရေမရာဖြစ်နေပါဗျ။မြန်မာနိုင်ငံအထွေထွေအလုပ်သမားတမက္ကများအဖွဲ့ချုပ်ခေါင်းဆောင်ဒေါ်မိုးစန္ဒာမြင့်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ပြထားပါဗျ။
ချုပ်ရည်ဖြစ်နေပြီးတော့အဲစီယုတ်ချုပ်ရည်အဲစတပြီးတော့ကျညာတဲ့အဲ14ရက်နေ့ညကစပြီးတော့အဲကျညာပြီးတဲ့နောက်မှာ15 16မှာအလုပ်သမားတွေရနေရကိုခွင့်နေယူပြီးတော့ပြန်သွားတာမျိုးရှိတယ်သူဆက်ရုံပိတ်သွားတာမျိုးရှိတယ်အခု3လပိုင်းအကုန်မှာပြန်လည်ပြီးတော့အလုပ်ခွင့်တာမျိုးရှိလာတဲ့အပေါ်မှာအလုပ်သမားတချို့အလုပ်သမားတွေရလည်းပြန်လာပြီးတော့လုပ်ငန်းတွေဟိုအနေစုပြန်ပြီးတော့လက်ပတ်နေတာမျိုးတွေရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဓိကဘလို့ဆက်ယုံနေပြန်လဲပတ်နေပါလဲရှင
်အဓိကကတော့ဟိုဒီအထည်ချုပ်ပေါ့နော်အထည်ချုပ်ဆက်ယုံနေကတော့တော်တော်များများလက်ပတ်တာကိုကျွန်တော်တို့တွေ့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆွေးနွေးခံရတော့ဒါဝယ်လက်ကတော့ရှိနေတယ်ဆိုတဲ့သဘောပေါ့နော်သူတို့ကတော့ဆက်ပြီးတော့အလုပ်ဖြစ်နေတာပေါ့ဘလို့ပုံစံမျိုးလို့သုံးသပ်ပါလားရှင်
အဲ့ဒီမှာကပြောရမယ်ဆိုလို့ရှိရင်အာကျမတို့လက်ရှိတည်တဲ့အခြေအနေအရကြတော့တချို့ဆက်ယုံတွေကကြတော့ရှိပြီးသား order တွေကိုဖြတ်နေတာဖြတ်တာပေါ့နော် order တွေအပြီးသက်ဖြတ်ပြီးတော့ချုပ်နေတာမျိုးတွေကျမတို့တွေ့ရတယ်တချို့ကကြတော့ order မရှိတာကိုလည်းကျမတို့တွေ့ရတယ်ပေါ့နော်အတချို့ကကြတော့လည်းဟိုရှိတာလေးကိုအရင်ဒါလေးကိုပြအောင်ချုပ်ပြီးတော့ပေးဖို့လိုတယ်နောက် order တွေမရှိဘူးစက်ယုံတော့ပိတ်ဖို့အခြေအနေရှိတယ်ဆိုတာမျိုးတွေလည်းဟိုကျမတို့ကြားရတယ်လုံးဝ order တွေကောင်းပြီးတော့ချုပ်နေရတယ်ဆိုတော့စက်ယုံမျိုးတော့ကျမတို့မကြားရဘူးပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့လက်ရှိမှာရောဒီအလုပ်သမားတွေရဲ့အလုပ်အကိုင်အာမခံချက်ပေါ့နော်ဟိုမမိုးဆန္ဒမြင့်တို့ဘလို့များတုံးသက်ပါတယ်ရှင်
တုံးသက်ရမယ်ဆိုလို့ရှင်တော့ဒီချိန်မှာကတော့ဘာမှလုံးလို့မရတဲ့အခြေအနေပဲပြောလို့ရမှာဥပဒေတွေရှိတော့ဟိုလိုက်နာခြင်းမလိုက်နာခြင်းကသူတို့ရဲ့အပေါ်မှာပဲမူတည်နေတာလေအခုဥပမာပြောရလို့ရှင်အလုပ်သမားတွေကဥပဒေပါခွင့်ရက်တွေရှိတယ်အဲ့ဒီခွင့်ရက်တွေကိုသူကယူပြီးတော့အာဆိုရင်အလုံးကြုံရေးကြောင့်အလုံးနာခြင်းတောင်မှအလုပ်ရှင်ကမပေးဘူးမပေးဘာမှလွတ်လို့မရအောင်အလုပ်မလာရင်ဖြုတ်မယ်ဆိုတဲ့အရာမျိုးပေါ့ဒါကတော့အနည်းဆက်ဆုံးအခြေအနေပေါ့အဲ့တော့ဟိုတကယ်လို့ဒီအလုပ်သမားတွေအနေနဲ့ကသူတို့ရဲ့ရပိုင်ခွင့်နဲ့ယူမယ်ဆိုရင်တော့အလုပ်ရှင်တွေကမပေးတဲ့အခြေအနေမျိုးဒီဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတော့အခွင့်အရေးကိုရတဲ့အခွင့်အရေးကိုကောင်းကောင်းသုံးချပြီးတော့အလုပ်သမားတွေကိုဖိနှိပ်နေတဲ့အခြေအနေမျိုးတွေမှာကပြောရမယ်ဆိုလို့ရှိရင်ဘယ်အလုပ်သမားတွေကိုဘယ်အရာမှလက်ရှိအခြေအနေမှာအကာအကွယ်မပေးနိုင်တဲ့အခြေအနေမျိုးတွေလို့တော့ကျွန်တော်တို့ကမြင်တယ်ဒါကြောင့်ကျွန်တော်တို့အလုပ်သမားတွေကအမြဲတမ်းလည်းဖိနှိပ်ခံအခြေအနေမျိုးနဲ့အစဉ်အဆက်နေလာခဲ့ရတယ်အဲ့တော့ဟိုအခုလိုအခြေအနေဆိုလို့ရှိရင်ပိုဆိုးတဲ့အခြေအနေမျိုးကျွန်တော်တို့အလုပ်သမားတွေကတကယ်ကိုရင်ဆိုင်နေရတယ်အဲ့တော့အလုပ်သမားတွေအတွက်ကိုအကာအကွယ်ပေးနိုင်မဲ့အခြေအနေမျိုးတွေရတယ်ဘာလို့မှကျမတို့လက်ရှိမှာမတွေ့သေးဘူးပေါ့နော်ဒါကြောင့်ကျမတို့အလုပ်သမားတွေကတော့ဟိုအခြေအနေပေါ်မှာမူတည်ပြီးတော့ပေါ့ခါစီးပြီးတော့ခံရမဲ့အခြေအနေမျိုးတွေကိုပဲဟိုရရရင်းရင်းရင်ဆိုင်ပြီးတော့ပဲခံရမဲ့အခြေအနေမျိုးတွေပဲကျမတို့ကမြင်နေရတော့မှာပေါ့နော်ဟုတ်ကဲ့
ဒီလှိုင်းသားရရွှေပြည်သားတွေကဆက်ယုံတွေမီးလောင်နေတဲ့ကိစ္စတွေအပေါ်မှာရောဟိုဒီတမကအဖွဲ့တွေမမိုးဆန္ဒမြင့်တို့လို့အလုပ်သမားကြီးဆောင်ရွက်သူတွေဘက်ကဘာများပြောလို့ရပါသလဲဒါတွေကဘာဖြစ်နေတာပါလဲ
ဟုတ်ကဲ့အခုကျမတို့အဲ့ဒီဟိုလိုင်းတာယာဖြူခွင်းပြီးနောက်မှာတော့ဒီလိုင်းတာယာရွှေပြည်သားမှာဒီစက်ယုံမီးလောင်တဲ့သတင်း post တွေကိုတော့ကျမတို့တွေ့ရမြင်ရတယ်ပေါ့နော်မြင်ရတယ်ဒါပေမဲ့ဒီမီးလောင်မှုနဲ့ပတ်သက်ပြီးတော့ဟိုဟာဒီကျမတို့အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒါကျမတို့ကဒီလောင်နေတာကိုပဲဟိုတွေ့နေမြင်နေရတဲ့အခြေအနေပေါ့ဒီမီးလောင်ကျွမ်းမှုကဟာဘာကြောင့်ဖြစ်တည်လာတယ်အဲဘသူကစပြီးတော့ဟိုဖြစ်တည်လို့နဲ့ပါလုတ်ဆောင်တာလဲဆိုတာကျမတို့အနေနဲ့ကတော့အသေးစိတ်ဟိုမသိရဘူးပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီအလုတ်သမားတွေအနေနဲ့ဟိုအခုပြန်လာကြတယ်တချို့တော့ဝက်ပြန်လာပြီးတော့ဒါအလုတ်ကင်ဆုံးရှုံးမဲ့အရေးစိုးရင်ချက်လဲပါနိုင်တာပေါ့နော်ပြန်လာပြီးတော့အလုတ်လုတ်ကြတယ်ဆိုတော့သူတို့ရဲ့ ဒီလုံခြုံရေးစိုးရိမ်ချက်ရောရှိပါသလားသူတို့ဘယ်လိုခံစားနေရပါသလဲလက်ရှိပေါ့
ဟုတ်တယ်မအဲဒီအဓိကတော့ပေါ့နော်ဒီလက်ရှိလိုင်ပါရမှာနေနေရတဲ့ရွှေပြောင်းလုံသမားတွေအဖိုးကလည်းပုံမှန်ဝင်ငွေရှိမှပဲသူတို့ရဲ့နေရေးစားရေးကရရှိရက်တည်နိုင်မယ်မိသားစုရဲ့နေရေးစားရေးရတဲ့ရက်တည်နိုင်မယ်အခြေအနေရှိတာ ਉਹ နောက်တစ်ခုကလည်းအလုတ်ကိုင်းနဲ့ပတ်သက်ပြီးတော့ကလည်းအလုတ်ကရဖို့ကမလွယ်ကူတဲ့အခြေအနေမျိုးတွေမှာသူတို့ရဲ့လက်ရှိဟိုဟာပေါ့ဟိုဟိုအလုတ်တွေတည်မြဲဖို့အတွက်ကိုသူတို့ကအကြောက်ရွံ့နေကြတဲ့ကအခက်အခဲတွေကြားတဲ့ကသူတို့ပြန်ဆင်းနေတာမျိုးတွေကျမတို့တွေ့ရတယ်ဒါပေမဲ့လို့လေသူတို့ကဟိုပျော်ရွှင်ရွှင်နဲ့လုပ်ငန်းခွင်ကိုဆင်းနေတာမျိုးကျမတို့မတွေ့ရဘူးသူတို့မှအနေရည်တွေကြားတဲ့ရနေပြီးတော့သူတို့မှဒီအခက်အခဲတွေကြားတဲ့ရနေပြီးတော့ဟိုစိတ်ပိုင်းဆိုင်ရာမှာကြောက်ရွံ့မှုတွေနဲ့လုပ်ငန်းခွင်သွားနေတဲ့အခြေအနေမျိုးတွေပဲကျမတို့တွေ့ရတယ်ပေါ့နော်အဲ့တော့အဲ့မှာကတော့အဓိကကတော့ကျမတို့သိရတာကလုံခြုံရေးနဲ့ပတ်သက်ပြီးတော့ဖယ်ဒီကားတွေနဲ့ပေါ့နော်ဖယ်ဒီကားတွေနဲ့အလုပ်သမားတွေကိုခေါ်တယ်ပေါ့နော်အဲဖယ်ဒီကားတွေနဲ့ပဲအပို့အချို့တရားလုပ်ပြီးဟိုလုပ်ပြီးတယ်နောက်တစ်ခုကအလုပ်သမားတွေကိုသူဒီစက်ယုံကအလုပ်သမားမန်းသိအောင်ဆိုပြီးတော့ယူနီဖောင်းစက်ယုံကယူနီဖောင်းဟိုကဝစ်စီတာမျိုးပေါ့နော်ဝစ်စီပြီးတော့ဖယ်ဒီစီးတာမျိုးတွေကိုလည်းစီစဉ်ပေးတယ်ဆိုတာမျိုးလည်းကျမတို့တွေ့ရတယ်ပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီအလုပ်သမားတွေအနေနဲ့အရင်အတိုင်းပေါ့နော်လှိုင်းတရားထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ကောရှိပါရဲ့လားရှင
်အဲ့လိုမျိုးတော့သူတို့လွတ်လပ်လပ်သွားလာခွင့်တော့မရှိဘူးလှိုင်းတရားမှာကအခုကသွားနေတဲ့လမ်းတွေမှာဒီဥပမာဆိုင်ကယ်နဲ့သွားတယ်ဆိုရင်ဆိုင်ကယ်နောက်ခုံးကိုခွင့်ပြီးတော့စစ်တာမျိုးပေါ့နော်နောက်ပြီးလို့ရှိရင်လည်းဒီစပိန်နဲ့သွားတယ်ဆိုလို့ရှိရင်လည်းသူတို့မတင်ကားတဲ့လူတွေဆိုလို့ရှိရင်လည်းကိုကျော်ဘိုးအိတို့ပါတို့ပါမယ်ဆိုလို့ရှိရင်ခွင့်ပြီးတော့စစ်တာမျိုးပေါ့နော်အဲ့လိုမျိုးအစီအစေးတွေလုပ်နေတဲ့အတွက်လုံသမားတွေကလုပ်ငန်းခွင်နဲ့အလုပ်ကိုပဲသူတို့ကဟိုပုံမှန်သွားရတယ်ပေါ့အရင်လိုလွတ်လွတ်လပ်လပ်သွားလာဖြတ်တန်းခွင့်ကတော့သူတို့ကိုအရင်လောက်ကလွတ်လပ်မှုမရှိတော့ဘူးပေါ့နော်သွားလာလို့လည်းသူမရဲကြဘူးလို့ကျွန်တော်သိရတယ်ပေါ့နော်ဟုတ်
အခုနားဆိုင်ခဲ့ရတာကတော့မတ်တင်ဂီထိုက်တင်ဆက်တဲ့သတင်းပတ်စီးပွားရေးကဏ္ဍဖြစ်ပါတယ်။အခုအခါမှာတော့တောင်ကိုရီးယားနိုင်ငံမှာဒီမိုကရေစီရရှိရေးလှုပ်ရှားမှုအတွက်အထင်ကရဖြစ်တဲ့တော်လိုင်းရေးတချင်းတစ်ပုဒ်ကိုအများလေးစားခံရတဲ့အနုပညာရှင်20ကျော်ကမြန်မာပြည်သူတွေအတွက်တီးဆိုပေးထားကြပါတယ်။ဒီမိုကရေစီတောင်းဆိုနေကြတဲ့မြန်မာပြည်သူတွေရဲ့ရုန်းကန်ပိတ်ဆက်မှုကိုစာနာနားလည်တဲ့အနေနဲ့တောင်ကိုရီးယားအနုပညာရှင်တွေစုပေါင်းတီးဆိုထားကြတဲ့အကြောင်းကိုမတ်စုမြန်မောင်ကတင်ပြပါလိမ့်မယ်။
တောင်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီရေလှုပ်ရှားမှုအတွင်းမှတည်ဆူခဲ့ကြတဲ့အထင်ကရတော်လှန်ရေးတချင်းကိုကိုရီးယားအနုပညာရှင်တွေကမြန်မာပြည်သူတွေအတွက်တည်ဆူနေကြတာဖြစ်ပါတယ်။ဂုဏ်ရှိန်၊နာမည်၊ကျော်ကြားမှုအချက်တခုမှမချမ်းမဲ့ဘဝကိုဆွန့်ပြီးအသက်ရှင်နေတဲ့ရွေးဆက်ပြီးပေးဆက်တိုက်ပွဲဝင်သွားမယ်လို့ကတိပြုပါတယ်။ဒီရုံးကံမှုကိုနှစ်ပေါင်းကြာတဲ့အထိရေမြေတွေကတက်တည်ပြုနေကြလိမ့်မယ်။ပြန်လည်နိုးထလာတဲ့ဝိညာဉ်တွေကငါတို့ဆက်ပြီးချီကျက်နေတဲ့ရုံရုံကြည်ကြည်နဲ့နောက်ကလိုက်ခဲ့ကြပါလို့ရှေ့ကအော်ပြောနေကြတယ်။ငါတို့ဆက်ပြီးချီတက်နေတယ်ရေယုံကြည်ကြည်နဲ့နောက်ကလိုက်ခဲ့ကြပါလို့အထိပ္ပယ်ရတဲ့စာသားကိုသိဆိုနေကြတာဖြစ်ပါတယ်ရဲဘော်ရဲဘက်တွေကြာဆုံးသွားပြီမဲ့ကျွန်ုပ်တို့အလံတွင့်ထူထားဆဲဖြစ်ပါတယ်ဒီမိုကရေစီရတဲ့အထိမရင်းမယိုင်ဆက်လက်ကြိုးစားသွားကြမယ်ကြဆုံးသွားသူတွေကြောင့်ဒီမိုကရေစီမရရအောင်ဆက်လက်တိုက်ပွဲဝင်မဲ့စိတ်တွေပို့ပြီးတော့ရှင်သန်ခိုင်မြဲစေပါတယ်။တည်ဆုံးသွားသူတွေအတွက်တိုင်းပြည်အတွက်ဆက်ပြီးတော့ချီတက်သွားကြမယ်လို့အထိပ္ပယ်ရတဲ့ဒီသတင်းဟာတောင်ကိုရီးယားနိုင်ငံဒီမိုကရေစီနိုင်ငံဖြစ်လာစေတဲ့ဒီမိုကရေစီရဲ့လူထုအုံကြွားမှုမှာအင်မတန်မှအရေးပါတဲ့သမိုင်းဝင်သတင်းတစ်ပုဒ်ဖြစ်ပါတယ်။အခုမြန်မာနိုင်ငံကဆက်ရနာရှင်ဆန့်ကျင်နေကြတဲ့မြန်မာပြည်သူတွေကိုမြင်တွေ့တဲ့အခါသူတို့ရဲ့စ조사ရုံးကံမှုကိုပြန်လည်အမှတ်ရစေသလိုမြန်မာပြည်သူတွေကိုအားပေးချင်တာကြောင့်တည်ဆူရတာဖြစ်တယ်လို့ဒီသချင်းတည်ဆူရိုက်ကူးရေးစီစဉ်သူ Soul People's Artists Association Soul ပြည်သူအနုပညာရှင်များအသင်းရဲ့ဥက္ကဋ္ဌဆုံပြောင်းဟွီးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် Emilian Hengjingo Marching for our beloved is a song dedicated to the struggles and sacrifices of Gwangju citizens in May 1980
ချစ်တော်သူတို့အတွက်ကြည်တက်ကြမယ်လို့အထိပ္ပာယ်ရတဲ့ Marching for Our Beloved ဆိုတဲ့သချင်းဟာ1980ခုနှစ်မေလတုန်းကဂွမ်ဂျူးမြို့မှာဖြစ်ခဲ့တဲ့ဆက်အနာရှင်ဆန့်ကျင်တဲ့ဒီမိုကရေစီရေးအုံကြွမှုမှာပါဝင်လှူရှားခဲ့သူတွေပေးဆက်ခဲ့ကြသူတွေအတွက်ဂုဏ်ပြုထားတဲ့သချင်းဖြစ်ပါတယ်။သူတို့ရဲ့လှူရှားပေးဆက်မှုတွေကြောင့်တောင်ကိုရီးယားဟာအခုဒီမိုကရေစီနိုင်ငံဖြစ်လာခဲ့တာပါ။သချင်းဒေဗေကဒီမိုကရေစီပန်းတိုင်ရောက်တဲ့အထိခီးဆက်သွားမယ်လို့ကြားဆုံးသွားတဲ့ရဲဘော်ရဲဘက်တွေကိုကြံရစ်တဲ့သူတွေကဂရိသစ္စာပြုတဲ့သချင်းဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာဒီမိုကရေစီရေးကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေကိုကျွန်တော်တို့လေးစားတယ်သူတို့နဲ့အတူကျွန်တော်တို့တသားတည်းရပ်တည်တယ်ဆိုတာကိုပြသခြင်းတဲ့အတွက်ဒီသချင်းကိုသူတို့အတွက်စိုးခဲ့ကြတာဖြစ်ပါတယ
်။လက်ရှိဒီမိုကရေစီနိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံဟာအရင်ကဒီမိုကရေစီရရှိရေးအတွက်နှစ်ပေါင်းများစွာခက်ခက်ခဲခဲတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာဖြစ်ပါတယ်။ကျောင်းသားတွေဦးဆောင်တဲ့အာဏာရှင်စနစ်ဆန့်ကျင်တဲ့ဒီမိုကရေစီလှုပ်ရှားမှုတွေကိုတောင်ကိုရီးယားမှာ1960ပြည့်နှစ်ပိုင်းတွေကစတင်ခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံဒီမိုကရေစီစနစ်စီကိုပြောင်းလဲစေဖို့အစပြုခဲ့တဲ့လှုပ်ရှားမှုကတော့1980မေလမှာဖြစ်ခဲ့တဲ့ဂွမ်ဂျူးလူထုအုံကြွမှုကြီးဖြစ်ပါတယ်။1980မေလ18ရက်နေ့ကဂွမ်ဂျူးမြို့မှာဒီမိုကရေစီတောင်းဆိုတဲ့တက္ကသိုလ်ကျောင်းသားတွေကိုစစ်အာဏာရှင်သမ္မတချန်ဒူးဝမ်ရဲ့တပ်တွေကရရက်ဆက်ဆက်နှိမ်နင်းခဲ့တာကနေလူထုတွေပါပါဝင်တဲ့အုံကြွမှုကြီးဖြစ်ခဲ့တာပါ။ဒီလူထုလှုပ်ရှားမှုကြီးအတွေ့တပ်တွေဖြိုခွဲပစ်ခတ်နေချိန်မှာကိုဆန္ဒပြကြသူတွေကဒီသချင်းကိုတည်ဆုံနေခဲ့ကြတာဖြစ်ပါတယ်။ကွမ်ဂျူးလှုပ်ရှားမှုမှာ2000ထက်မနည်းသေဆုံးတယ်လို့သမိုင်းပညာရှင်တွေကပြောပါတယ
် This song is a protest song sung by democratic citizens students and workers of the Republic of Korea
ဒီသချင်းဟာတောင်ကိုရီးယားမှာ1980ပြည့်နှစ်မေလတုန်းကစစ်တပ်ရဲ့ဖိနှိပ်ဖြိုခွင်းမှုခံခဲ့ကြရတဲ့ဒီမိုကရေစီလိုလားသူပြည်သူတွေကျောင်းသားတွေအလုပ်သမားတွေသီဆိုခဲ့ကြတဲ့တော်လှန်ရေးသချင်းတစ်ပုဒ်ဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီကိုကိုးစားပြုတဲ့သချင်းတစ်ပုဒ်လို့လည်းပြောလို့ရပါတယ်အခုဆိုနိုင်ငံတော်ထိမ့်မှတ်ပွဲဖြစ်နှစ်စဉ်ပြုလုပ်တဲ့မေလ18ရက်နေ့ဂွမ်ဂျူးဒီမိုကရေစီရေးလူထုလှုပ်ရှားမှုထိမ့်မှတ်နေ့ရောက်တိုင်းအဲ့ဒီလှုပ်ရှားမှုမှာပါဝင်ခဲ့သူတွေဒီသချင်းကိုတည်ဆိုကြတယ်လို့တောင်ကိုရီးယားသမ္မတကိုတိုင်လည်းတည်ဆိုတဲ့သချင်းတစ်ပုဒ်ဖြစ်ပါတယ်။1980ပြည့်နှစ်မေလတဲကစလို့တောင်ကိုရီးယားပြည်သူတွေဟာစစ်အာဏာရှင်ကိုဘယ်တော့မှဒူးထောက်အရှုံးမပေးခဲ့ကြတဲ့အတွက်အဆုံးမှာအောင်မြင်မှုကိုရရှိခဲ့ကြပါတယ
်။တောင်ကိုရီးယားမှာပြည်သူတွေဒီမိုကရေစီနည်းလမ်းကျရွေးချယ်တဲ့သမ္မတကို1993ခုနှစ်မှာပထမဆုံးတင်မြှောက်နိုင်ခဲ့ကြပါတယ်။သူတို့နိုင်ငံမှာအခုလိုဒီမိုကရေစီရဖို့အတွက်နှစ်ပေါင်းများစွာအသက်တွေဆွန့်လွတ်ပေးဆက်စူးစမ်းခဲ့ကြရတာကြောင့်တောင်ကိုရီးယားတွေဟာမြန်မာပြည်သူတွေရဲ့စူးစမ်းမှုကိုကိုကျင်းစာအားပေးနေကြတာဖြစ်ပါတယ်
။ There are 24 musicians and theatrical people
မြန်မာပြည်သူတွေကိုဂုဏ်ပြုတဲ့အနေနဲ့ဆိုးပြည်သူအနုပညာရှင်များအသင်း Soul People's Art Association ရဲ့အစီအစဉ်နဲ့ဂီတနဲ့ပြဇက်အနုပညာရှင်24ယောက်ပါဝင်တည်ဆိုထားကြပါတယ်ကျွန်တော်ကဒီအသင်းရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဖြစ်ပါတယ်ကျွန်တော်တို့အားလုံးပြင်ဆင်ပြီးတခြင်းဗီဒီယိုအတွက်အားလုံးစုစည်းပြီးတော့ online ပေါ်မှာရော offline မှာပါတည်ဆိုရိုက်ကူးတိဖြတ်ခဲ့ကြတာဖြစ်ပါတယ်သတင်းတစ်ပတ်အတွင်းမှာလုံနိုင်ခဲ့ကြတော့ပ
ါဒီအနုပညာရှင်တွေဟာတောင်ကိုရီးယားနိုင်ငံမှာလူအခွင့်အရေးအလုပ်သမားအရေးစတဲ့အခွင့်အရေးလှုပ်ရှားမှုတွေမှာအများအားတက်တက်ကြွကြွပါဝင်ကြသူတွေဖြစ်ပါတယ်မြန်မာဒီမိုကရေစီရေးကိုလည်းအရင်တည်းကစိတ်ဝင်တစားကူညီဆောင်ရွက်ကြသူတွေဖြစ်ပါတယ
် The artistinvolved in the project have been fighting for democracy
ဒီတချင်းဗီဒီယိုရဲ့ကူရေးမှာပါဝင်ကြတဲ့အနုပညာရှင်တွေဟာတောင်ကိုရီးယားနိုင်ငံဒီမိုကရေစီရေးအတွက်တိုက်ပွဲဝင်ခဲ့ကြသူတွေအာဏာရှင်ကိုဆန့်ကျင်တော်လှန်ခဲ့ကြသူတွေဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာလေးစားခံရသူတွေလည်းဖြစ်ကြပါတယ်မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်ပြတ်သုံးရမယ်လို့ကျွန်တော်တို့အားလုံးထင်မြင်ပါတယ်ဒီမိုကရေစီလိုလားကြတဲ့မြန်မာပြည်သူတွေဘေးကင်းလုံခြုံရေးနဲ့အနိုင်ရရှိရေးအတွက်ကျွန်တော်တို့အားပေးနေမှာဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံကဆရာနာရှင်ဆန့်ကျင်ရေးမှာအထင်ကြီးဖြစ်ခဲ့တဲ့ Marching for Our Beloved ချစ်တော်သူတို့အတွက်ချီတက်ကြဆိုတဲ့သချင်းကိုမြန်မာဒီမိုကရေစီရေးအတွက်တည်ဆိုထားကြတဲ့အနုပညာရှင်တွေကလည်းသူတို့သချင်းကြောင့်မြန်မာနိုင်ငံကပြည်သူတွေအားတက်ကြလိမ့်မယ်လို့မျှော်လင့်နေပါတယ
် Many Koreans support Myanmar's democratic citizens with their hearts, money and art
တောင်ကိုရီးယားပြည်သူအများစုကဒီမိုကရေစီရေးကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေအတွက်ရင်ထဲကနေရောငွေကြေးအရာရောအနုပညာပိုင်းကနေပါအားပေးထောက်ခံနေကြပါတယ်ကျွန်တော်တို့ဒီဆိုပေးထားတဲ့သချင်းကသူတို့အတွက်အားတက်စေမယ်လို့မျှော်လင့်ပါတယ
်သူတို့အားလုံးအနေနဲ့နောက်မှလည်းမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကအားပေးရည်တည်သွားမယ်လို့ Soul People's Artists Association အသင်းရဲ့ဥက္ကဋ္ဌဆုံပြောင်းဝီးက VOA မြန်မာပိုင်းကိုပြောကြားပါတယ
် We would like to support Myanmar citizens with art along with Koreans who wish for democracy in Myanmar
မြန်မာနိုင်ငံကဒီမိုကရေစီရေးလိုလားတဲ့ပြည်သူတွေကိုတောင်ကိုရီးယားပြည်သူတွေနဲ့အတူကျွန်တော်တို့ကအနုပညာနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်
။မြန်မာနိုင်ငံကဆက်ရနာရှင်စနစ်အဆုံးသတ်ရေးအတွက်တောင်ကိုရီးယားမှာလှုပ်ရှားနေတဲ့ကိုဆိုမှုသူကလည်းတောင်ကိုရီးယားပြည်သူတွေဟာမြန်မာပြည်သူတွေကိုစာနာအားပေးကြတယ်လို့ပြောပါတယ်
။ဆိုတော့အခုဒီမိုကရေစီရဲ့ဟိုပါပေါ့နော်အရသာကိုခံစားနေရတဲ့ကိုရီးယားနိုင်ငံကအချိန်က အခုမြန်မာပြည်သူပြည်သားတွေခါးသီးစွာနဲ့ကြုံတွေ့နေကြရတဲ့ဒီရက်စက်မှုအပေါင်းဟာဒီရုံမာမှုအပေါင်းတပ်ဖူဆောင်တဲ့စစ်အာဏာရှင်လက်အောက်ကနေပြီးတော့ရွရွချွန်ချွန်နဲ့တိုက်ပွဲဝင်ပြီးတော့ဒီမိုကရေစီကိုရရှိခဲ့တဲ့ကိုရီးယားနိုင်ငံဖြစ်ပါတယ်။အဲကြောင့်မြန်မာပြည်သူပြည်သားတွေအခုခံစားနေရတဲ့ဒီဒုက္ခဒုက္ခတွေနောက်တစ်ခါဒီမိုကရေစီကိုလိုချင်မှုတွေဒီဒီမိုကရေစီအတွက်တတ်ဆွတ်နေမှုတွေကိုသူတို့လုံးဝအပြည့်အဝနားလည်တယ်ကိုချင်းစားတယ်။အကြောင်းမို့သူတို့တွေလိုပဲရုံးကန်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူပြည်သားတွေကိုသူတို့ကတခြားနိုင်ငံကလူတွေလို့မမြင်မဲနဲ့သူတို့ရဲ့ဒီမိုကရေစီလူယူခံရတယ်လို့ခံစားရပြီးတော့အခုဆိုရင်ဒီအစိုးရတွေမကောက်ဘူးပေါ့နော်ကိုရီးယားပြည်သူတည်းရဲ့လုံးဝဒီမြန်မာအရေးကိုသူတို့ရဲ့အရေးလိုပဲစိတ်ပါဝင်စားစံနဲ့တောက်လျှောက်ပေါ့နော်အကူအညီပံ့ပိုးနေတာတွေအားပေးနေတာတွေအဲကျွန်တော်တို့ဆန္ဒပြတဲ့နေရာကိုအရောက်လာပြီးတော့ပေါ့နော်အပေါ်ရံမဟုတ်ဘူးခက်တဲဝင်ဝင်နဲ့နော်ဒီရင်းနေတဲ့နေရာကြီးကခန်းစားချိုးဆိုမျက်ရည်တွေပါကြပြီးတော့ကျွန်တော်တို့ကိုသူတို့ထောက်ခံအပင်းနေတဲ့အတွက်ကြောင့်မလို့ဒီဒီလိုလှုပ်ရှားမှုဟာလည်းဒါသူတို့ရဲ့မြန်မာဒီမိုကရေစီကိုအပင်းထောက်ခံတယ်ဆိုတော့ဒီမုံမြတ်တဲ့လှုပ်ရှားမှုတွေတည်းကတစ်ခုပါပဲဒါကျွန်တော်အနေနဲ့မြင်ပါတယ
်တန်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံကဆက်ရနာသိမ်းမှုစန့်ကျင်နေတဲ့ပြည်သူတွေကိုတက်တက်ကြွကြွအပင်းထောက်ခံနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်တန်ကိုရီးယားတာမန်ပြည်သူတွေသာမကနိုင်ငံရေးသမားတွေဘာသာရေးအကြီးအကဲတွေအခုလိုအများလေးစားခံရတဲ့အမှုပညာရှင်တွေကတက်နိုင်တဲ့ဘက်ကနေနင်းပေါင်းဆောင်တဲ့အားကျိုးမှန်တဲ့လှုပ်ရှားနေကြတာဖြစ်ပါရဲ့ရှင်ကျွန်မဆွေမြတ်ပါပါ
မြန်မာပြည်သူတွေရဲ့ရုန်းကန်ပေးဆပ်မှုကိုဆန္ဒနားလည်တဲ့အနေနဲ့တောင်ကိုရီးယားအနုပညာရှင်တွေစုပေါင်းတည်ဆောက်ထားကြတဲ့အကြောင်းမတ်စုမြန်မောင်ကတင်ဆက်ခဲ့တာပါ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။ဒေါသရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုကမှာတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်။
မြန်မာနိုင်ငံမှာဆီယနာတိမ်မှုနောက်ပိုင်းတက်ဖြတ်ခံရသူအနည်းဆုံး900ယောက်ရှိနေကြောင်းစိတ်ချယုံကြည်ရတဲ့အစင်ခံချက်တွေမှာဖော်ပြထားကြောင်းကုလသမဂ္ဂလူ့ခွင့်ရေးရုံးကတင်နှင်းလာနေမှာပြောပါတယ်အကြမ်းဖက်မှုတွေအလုံးရက်ဖို့ကိုလည်းမြန်မာဆန်ရကုလသမဂ္ဂရုံးကတောင်းဆိုထားပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီရက်ပိုင်းအကြမ်းဖက်တပ်ဖြတ်မှုသတင်းတွေဟာဆက်ဆုပ်ဖွဲ့ရတုံ့လောက်ဖွဲ့ရဖြစ်ပြီးအကြမ်းဖက်မှုတွေရပ်တန့်သွားရေးအတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖိအားပေးဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေရပ်ပြီးပြန်လည်ရင်ကြားစီရေးအတွက်သက်ဆိုင်သူအလုံးဆစ်ဆက်ဆွေးနွေးကြရေးကုလသမဂ္ဂလုံခြုံရေးကောင်စီကရှင်းရှင်းလင်းလင်းတိုက်တွန်းထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရေးနဲ့အရသာအုပ်ချုပ်ရေးကိုပြန်သွားနိုင်အောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးကဗက်ပေါင်းစုံကတွန်းအားပေးဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရစတီဖန်ဒူဂျာရစ်ကတင်းနှင်းလာနေတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဆီယနာသင်ခံရတဲ့ကာလအတွင်းဒီကနေ့စတင်မဲ့နှစ်သက်ကူတကြံအခါသမယကိုပုံမှန်မကျင့်ပနိုင်ပါဘူးအာနာသိန်းစစ်တပ်အနေနဲ့လည်းနိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေနဲ့ရင်ဆိုင်နေရသလိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းတိုက်ပွဲဖြစ်နေတာပါတဖက်မှာလည်းဆီယနာသိန်းဆန့်ကျင်ဆန္ဒပြသူတွေကဆီယနာသိန်းဆန့်ကျင်ဆန္ဒပြပွဲတွေအနေနဲ့တကြံအခါသမယကိုကျင့်ပါကြဖို့စီယုံလှုပ်ရှားနေကြပါတယ်ရှင်။အီရန်ဒေါ်လာရဲ့အစောက်တက်အခြေကဲဟူစိန်ဆလာမီအီရန်တပ်မှုတွေနဲ့အီရန်ရဲချုပ်တွေအပါအဝင်၈ဦးအပေါ် EU ဥရောပသမဂ္ဂကအရေးယူထန်ခတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်လေပိုင်းဒေသမှာရှိတဲ့မင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့မှာလူမဲအမျိုးသားလူငယ်တဦးကိုရဲကတနက်နဲ့ပြစ်ခတ်သေဆုံးခဲ့တဲ့အတွက်ဆန္ဒပြပွဲတွေဖြစ်လာခဲ့ပြီးနောက်တနင်္လာနေ့ညမှာတော့အာဏာပိုင်တွေကသတ်မှတ်ချက်အတွင်းအပြင်းမထွက်ရကာဖျူးအမိန့်ထုတ်ပြန်လိုက်ပါတယ
်။ဒီကနေ့အတွက်နောက်ဆုံးရတာတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကွတ်ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ဒေါ်တာရှင်များနဲ့တကွမြန်မာပြည်သူအားလုံးကျန်းမာချမ်းသာကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမော်ပါ။